Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်စက်တင်ဘာလ3ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ2532.51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမသင်္ကီထိုက်ပါရှင်ဒီကနေ့သတင်းတွေကိုတော့ကိုရန်နိုင်တဲ့အတူကြီးညာပေးမှာပါ Writers သတင်းတောင်နှစ်ဦးကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ထောင်ထံ9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်မလေးရှားနိုင်ငံမှာတော့အမျိုးသမီး2ဦးကိုလိင်တူချင်းဆုံးမမှုအတွက်အစ္စလာမ်ရဲ့ဥပဒေအရအများပြည်သူရှေ့မောက်မှာဒီကနေ့ကြိမ်းတန်းအပြစ်ပေးပါတယ်ဒီလိုသတင်းတွေကြားကြရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းလွှာတွေကတော့ဒီကနေ့မှာပဲနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားစွဲခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးမှအပြစ်ရှိတဲ့ဆိုပြီးရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒီအပေါ်မှာသတင်းတော်တွေရဲ့သဘောထားဘယ်လိုရှိပါသလဲ
။ဒါဟာတရားမျှတမှုရှိသလား။ဒါဟာကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ကိုဒါဟာပြောင်ပြောင်လေးလေးချိုးပေါက်တာချင်းချောက်တာလို့ကျွန်တော်ပြောချင်တယ်။
ကိုဝါလုံးပါရှင်နောက်ပိုင်းမှာအပြည့်စုံနာဆင်ရပါပဲနောက်ဒီဆန္ဒပြခဲ့တဲ့ကချင်ကောင်းဆောင်၃ဦးကိုလည်းတက်ကိုအသေးဖြတ်မှုပုံမှန်900နဲ့တရားစွဲဆိုထားတာကိုစွဲချက်တင်မှုတရားသူကြီးကလက်ခံလိုက်တဲ့တဲ့တင်နောက်မန္တလေးမြို့မှာအကြမ်းဖက်လူရဲတာတွေမကြခဏဖြစ်ပွားနေတဲ့အပေါ်တရားဥပဒေစိုးမိုးမှုကိုမေးခွန်းထုတ်လိုက်တဲ့တဲ့တင်နဲ့အတူတနင်္လာရီတိုင်းနဲ့ကရင်ပြည်နယ်ကရေးကြီးနေတဲ့တဲ့တင်တာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခဏတွေကိုနာဆင်ရမှာပါအခုအရင်ဆုံးကတော့တနင်္လာညအတွက်နောက်ဆုံးရတဲ့တင်တွေကိုမသိင်ကြီးထိုက်တဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့အစိုးရရဲ့လျှို့ဝှက်ဆက်ရွက်စတမ်းတွေလက်ဝဲတွေ့ရှိမှုနဲ့ဖမ်းဆီးတရားစွဲဆိုခံရတဲ့ Riders သတင်းတောင်နှစ်ဦးကိုဒီကနေ့ထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်မှုနဲ့ Riders သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအခုလိုပြစ်ဒဏ်ဆင်နာကသတင်းလွတ်လပ်ခွင့်အပေါ်ကြီးမားတဲ့ချင်းချောက်မှုဖြစ်တယ်လို့မြန်မာသတင်းသမားတွေကိုပါချင်းချောက်လိုက်တာလို့နိုင်ငံတကာလူခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကအာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ကပြောဆိုလိုက်ပါတယ
် This verdict clearly intended to intimidate other Burmese journalists. It is a way of the military and the government saying that if you investigate certain things
ဒီတရားစင်ချက်ကတခြားမြန်မာသတင်းတောက်တွေကိုပါချင်းချောက်ဖို့ရည်ရွယ်တာပါနိုင်ငံတွင်းကထိလွယ်ရှလွယ်တဲ့ဒီလိုကိစ္စမျိုးတွေကိုစုံစမ်းဖော်ထုတ်ရင်တော့အရေးယူရပါလိမ့်မယ်ဆိုရာကိုစစ်တပ်နဲ့အစိုးရကအတိပေးတဲ့နီလန်းဖြစ်တယ်လို့ပြောဆိုသွားတာပါမြန်မာနိုင်ငံကတရားစီရင်ရေးစနစ်နဲ့တရားရုံးတွေကတိကျလွတ်လပ်မှုမရှိသေးပဲစစ်တပ်နဲ့အစိုးရဘက်ကအလွယ်တကူဆွတ်ဖက်နိုင်တယ်လို့လဲ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ကဝေဖန်ပါတယ်နိုင်ငံရေးရွယ်ချက်နဲ့ဆွဲချက်နဲ့ Riders သတင်းတောင်နှစ်ဦးအပေါ်တရားရုံးစီရင်ချက်ဟာဆိုရင်အရင်စစ်အစိုးရခက်ကလိုပဲမီဒီယာဖိနှိပ်မှုဘက်ကိုပြန်ရောက်သွားစေတယ်လို့လဲ HRW ကကြေညာချက်ထုတ်ပါတယ
်။ Syria နိုင်ငံတွင်အဓိကအတိုက်ခံတို့နောက်ဆုံးထိန်းချုပ်ထားတဲ့ဒေသကိုပြန်လည်သိမ်းပိုက်ရေး Syria အစိုးရကထိုးစစ်ဆင်မဲ့အပေါ်အီရန်ဘက်ကထောက်ခံကြောင်းပြသလိုက်ပါတယ်။ Syria နိုင်ငံအနောက်မြောက်ပိုင်းက Idlib ဒေသမှာအကြမ်းဖက်ဝါဒီတွေမရှိသင့်တော့ဘူးလို့အီရန်ဘက်ကပြောဆိုတာပါ။ဆီးရီးယားနိုင်ငံသားရေးဝန်ကြီးဆီးရီးယားသမ္မတဘရှားအယ်အာဆတ်တို့နဲ့တွေ့ဆုံဖို့အတွက်အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျဘာဇာရစ်ဟာဒီကနေ့တနင်္လာနေ့မှာဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်စ်ကိုသွားရောက်ခဲ့ပါတယ်။အလစ်ဒေသကိုဆီးရီးယားပြည်သူတွေပြန်လည်ထိန်းချုပ်ရမှာဖြစ်ပြီးဆီးရီးယားနိုင်ငံတွင်ပြန်လည်တည်ဆောက်ရေးနဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးတို့ကိုဆက်လက်လှုံ့ဆော်အောင်မှာဖြစ်တယ်လို့အီရန်နိုင်ငံသားရေးဝန်ကြီးဇာရစ်ရဲ့ပြောဆိုချက်ကိုအီရန်မီဒီယာကဖော်ပြပါတယ်။ဆီးရီးယားနိုင်ငံမှာ2011ခုနှစ်အစောပိုင်းကစပြီးဖြစ်ခဲ့တဲ့စစ်ပွဲအတွင်းမှာပါဝင်ပတ်သက်တဲ့အဖွဲ့အစည်းတွေကအများပြားရှိပါတယ်။ဆိုရလိုလားတဲ့တပ်ဖွဲ့တွေ၊သဘုံဖွဲ့တွေ၊စစ်သွေးကြောအုပ်စုတွေအပါအဝင်အဖွဲ့ပေါင်းစုံကနိုင်ငံတွင်းဒေသတွေကိုထိန်းချုပ်နိုင်ရေးတိုက်ခိုက်နေကြတာဖြစ်ပါတယ်ခင်ဗျာ
။ဘရာဇီးလ်နိုင်ငံရဲ့တပ်တန်းအရင်ဆုံးပြတိုက်ကြီးမှာမိအကြီးအကျယ်လောင်ကျွမ်းမှုကိုထိန်းချုပ်နိုင်တော့မယ်လို့မိသက်ဌာနပြောခွင့်ရကဒီကနေ့တနင်္လာနေ့အစောပိုင်းမှာပြောပါတယ်။မီလောင်နာကိုအပိတန်နှိမ့်သက်နိုင်ဖို့အတွက်တော့နောက်ထပ်နိုင်ပိုင်းလောက်အချင်းယူရအောင်မယ်လို့လဲရောဘတ်တိုရိုဘတ်ဒီကပြောပါတယ်။နှစ်ပေါင်း200တက်တန်းရှိတဲ့ National Museum အမျိုးသားပြတိုက်မှာရှေးဟောင်းပစ္စည်းတန်း20ကိုထိမ့်သိမ်းထားတာပါ။တန်ဖိုးမဖြတ်နိုင်တဲ့ဆုံးရှုံးမှုအဖြစ်ဘရာဇီးသမ္မတကလည်းပြောပါတယ်။နိုင်ငံအတွက်ဝန်းနေပွဲဖြစ်ရလို့လဲသမ္မတကကြေညာချက်မှာပြောဆိုပါတယ်။ ဘရာဇီးနဲ့တခြားနိုင်ငံတွေရဲ့သမိုင်းဆိုင်ရာပစ္စည်းပေါင်း2000ကျော်နဲ့ဘရာဇီးတော်ဝင်မိသားစုထံကပစ္စည်းအများအများကိုပြရိုက်မှာထိမ့်သိမ်းထားတာလို့လဲပြရိုက်ရဲ့ website မှာဖော်ပြပါတယ်။ပြရိုက်တာဝန်ခံတွေရဲ့အကူအညီနဲ့ပစ္စည်းအများအများကိုတော့ရွှေ့ပြောင်းနိုင်ခဲ့တယ်လို့မိသက်ဌာနတာဝန်ရှိသူကပြောပါတယ်။နောက်လာမှာကျင်းပမဲ့သမရရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုစလေလောင်းမာရီနာဆီလ်ဗာကတော့အခုမီလောင်မှုဟာဆိုရင်ဘရာဇီးနိုင်ငံရဲ့မှတ်ဉာဏ်ကိုဖျက်ထုတ်လိုက်တယ်လို့ဖြစ်တယ်လို့ပြောဆိုသွားပါတယ်။ပြရိုက်ပိတ်ချိန်နောက်ပိုင်းဖြစ်ခဲ့တဲ့မီလောင်မှုအတွင်းတေဆုံးထိခိုက်ဒဏ်ရာရမှုအစီရင်ခံချက်တွေတော့မရှိပါဘူးရှင်
။ကုလသမဂ္ဂဒုက္ခသည် Agency UNHCR ကဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာအရဥရောပတွေကိုရောက်ရှိလာကြတဲ့ရွှေပြောင်းအခြေချနေထိုင်သူရေတွက်ဟာကျဆင်းသွားခဲ့ပေမဲ့တေဆုံးမှုနှုန်းကတော့တိတိကျကျမြင့်တက်လာကြောင်းအထူးသဖြင့်မြေထဲပင်လယ်ကိုဖျက်ပြီးလာကြသူတွေထဲမှာဖြစ်တယ်လို့ဆိုပါတယ်။လီဗျားနိုင်ငံကရွှေပြောင်းခြေချနေတိုင်းသူတွေကိုတင်ဆောင်တဲ့ဆက်လီတွေနဲ့သင်္ဘောတွေကိုအချိန်ဟုန်မြင့်တားဆီးလာနေတဲ့အချိန်ထဲမှာပဲလူကုန်ကူးသူတွေဟာပို့ပြီးတော့အရေးစွန်လာကြပါတယ်။လူကုန်ကူးတဲ့သူတွေကိုလီဗျားကနှိမ်နင်းနေပေမဲ့လည်းကိုယ်နိုင်ငံမှာလူကုန်တိုက်ခါနဲ့အညီနေခွင့်မရလို့အဲဒီကနေထွက်ပြေးလွတ်မြောက်လာကြတဲ့သူတွေဟာဥရောပတိုက်ကိုသွားနိုင်ဖို့အတွက်လီဗျားနိုင်ငံကိုရောက်ဖို့အသေးအံကြိုးပမ်းနေကြပါတယ်။Desperate Journeys လို့နာမည်ပေးထားတဲ့ဒီအစီအခံစာအရပြီးခဲ့တဲ့နှစ်တွင်မြေထဲပင်လယ်ကိုဖျက်ချော်ဖို့လှုပ်ဆောင်တဲ့မှာလူ2286ယောက်ဒါမှမဟုတ်ရောက်ရှိလာတဲ့လူ42ယောက်မှာတယောက်သေဆုံးတာဖြစ်တယ်လို့ပြောပါတယ်။အခုနှစ်မှာတော့သေဆုံးသူရေအတွက်ဟာ1095ယောက်ရှိပြီးတော့ဒီပမာဏကတော့လူ18ယောက်မှာတယောက်သေဆုံးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လတလထဲမှာကိုပဲ9ယောက်မှာတယောက်နှုန်းသေဆုံးခဲ့တယ်လို့ဆိုပါတယ်။လူ90နဲ့အထက်အသေးဆုံးတဲ့ဖြစ်ရပ်တွေဟာအခုနှစ်အတွင်းမှာဆယ်ဆပုံများလာခဲ့ပြီးတော့ဒီတဲကအများစုဟာလီဗျားနိုင်ငံကနေထွက်ခွာလာကြဖြစ်ပြီးတော့ဖြစ်တယ်လို့ဆိုပါရခင်ဗျာ
VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မလေးရှားအမျိုးသမီးနှစ်ဦးကိုလိန်တူချင်းဆုံးမမှုအတွေ့အစ္စလာမ်ရဲ့ဥပဒေအရအများပြည်သူရှေ့မှောက်ဒီကနေ့တနင်္လာနေ့မှာကြိမ်တမ်းအပြစ်ပေးပါတယ်။လူပေါင်း100လောက်တက်ရောက်ကြီးရှုခဲ့ကြတဲ့မလေးရှားနိုင်ငံအရှိမြောက်ပိုင်းတယန်ဂါနူးပြည်နယ်ကအစ္စလာမ်ရှရီယာခုံရုံးမှာအမည်မဖော်ပြထားတဲ့အသက်32နှစ်နဲ့22နှစ်အရွယ်အမျိုးသမီးနှစ်ဦးကိုအပြစ်ပေးခဲ့တာပါ။အစ္စလာမ်ရဲ့ဘာသာရေးဆိုင်ရာတာဝန်ရှိသူတွေကပြီးခဲ့တဲ့ဧပြီလအတွင်းဒီအမျိုးသမီးနှစ်ဦးကိုကားထဲကနေတွေ့ခဲ့တာပါ။အမျိုးသမီးချင်းလိန်တူဆက်ဆံဖို့လုပ်ခဲ့ပါတယ်လို့ဒီအမျိုးသမီးနှစ်ဦးကဝန်ခံခဲ့ပြီးသူတို့ကိုကြိမ်တန်း6ချက်စီနဲ့ငွေတန်းချမှတ်ခဲ့တာဖြစ်ပါတယ်ဒီအစဉ်ချက်အပေါ်လူခွင့်ရလှုပ်ရှားမှုအဖွဲ့တွေကကန့်ကွက်ကြပါတယ်လိန်တူချင်းစုံမဲ့မှုလိန်တူဆက်ဆံဖို့ကြံစီမှုအတွေ့အမျိုးသမီးနှစ်ဦးအပေါ်ရက်ဆက်ပြင်းထန်တဲ့ပြစ်ဒဏ်စီရင်ချက်ဟာဆိုရင်လူခွင့်ရအခြေအနေတိုးတက်ဖို့ကြိုးစားနေတဲ့မလေးရှားအစိုးရရဲ့ကြိုးပမ်းမှုအတွေ့ဆိုးရွားရုတ်ရော့မှုဖြစ်တယ်လို့Amnesty International ရဲ့မလေးရှားဆိုင်ရာသုတေသနမှုကကြေညာချက်ထုတ်ပြောဆိုထားပါတယ်ရှင်
။အာဖရိကတိုက်တွင်ဆက်မှုဖွံ့ဖြိုးရေးကနေအခြေခံအဆောက်အဦအထိကဏ္ဍပေါင်းစုံအတွက်ရည်ရွယ်ပြီးတော့တရုတ်ဆိုရကအာဖရိကအတွက်ရန်ပုံငွေအသစ်ဖြစ်တဲ့ဒေါ်လာ60ဘီလီယံတိုးချဲ့ပေးဖို့ကတိပြုထားပါတယ်။ဒါပြင်အာဖရိကနိုင်ငံတွေအနေနဲ့အတိုးမဲ့ချင်းငွေတွေဒီနှစ်ကုန်ပိုင်းမှာပြန်ဆက်ရတော့မယ့်အချိန်မှာပဲအကျိုးတွေပြန်ဆက်စရာမလိုအောင်ဆောင်ရွက်ပေးမယ်လို့တရုတ်ကပြောဆိုလိုက်ပါတယ်။သုံးနှစ်တကြိမ်ကျင်းပတဲ့တရုတ်အာဖရိကပူးပေါင်းဆောင်ရွက်ရေးဖိုရမ်ကိုဘေကျင်းမြို့တော်မှာကျင်းပနေတာမှာတရုတ်သမ္မတကဒီကနေ့အဖွဲ့မိန်ခွန်းအတွက်မှာအခုလိုကတိပေးပြောဆိုသွားတာဖြစ်ပါတယ်။ဘယ်နိုင်ငံတွေကအကျွေးတွေကိုတရုတ်ဘက်ကလျှော်ပြစ်မလဲဆိုတာကိုတော့တရုတ်သမ္မတကပြောဆိုမသွားခဲ့ပါဘူး။အာဖရိကတိုက်မှာအကျွေးပီပီအကျွေးနွန်နဲ့မှန်အန်ဒီရဲ့အပေါ်စိုးရင်ချက်တွေကိုလမ်းကြောင်းပြောင်းပြစ်ဖို့တရုတ်ဆိုရဘက်ကကြိုးပမ်းတဲ့သဘောရှိပါတယ်။အာဖရိကတိုက်တွင်တရုတ်ရဲ့ယင်းနှိမ့်နှံမှုတွေမှာနိုင်ငံရေးနှောင်ကြိုးမပါပဲယင်းနှိမ့်နှံမှုနဲ့ထိတွေ့ဆက်ဆိုင်ရေးဆက်ပြီးဆောင်ရွက်တော့မှာဖြစ်ကြောင်းတရုတ်သမ္မတရှီကဘေကျင်းမြို့တော်ကပြည်သူ့ခမဆောင်ကြီးမှာတက်ရောက်လာကြတဲ့အာဖရိကနိုင်ငံ30ကျော်ကခေါင်းဆောင်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကွယ်လွန်သူအမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကင်းကိုစစ်တရေကောင်အမျှော်မြင်ကြီးတဲ့နိုင်ငံရေးသမားအမေရိကန်ရဲ့မျိုးချစ်ပုဂ္ဂိုလ်အဖြစ်အောက်မေ့ဂုံးပြုပွဲတွေ၅ရက်တာကျင်းပခဲ့ပြီးတဲ့နောက်မနေ့တနင်္ဂနွေနေ့မှာတော့သူ့ရဲ့ကျောင်းတော်ဟောင်းမယ်လန်ပြည်နယ်အနာပူလစ်ကအမေရိကန်ရေးတပ်အကယ်ဒမီမှာတကြွခဲ့ပါတယ်။သူနဲ့ကြောင်းနေဖက်မိတ်ဆွေရင်းဖြစ်တဲ့2014ခုနှစ်ကကွယ်လွန်ခဲ့တဲ့ရေတပ်ဗိုလ်ချုပ်ကြီးချက်ကလာဆင်ရဲ့အုပ်ဂူဘေးမှာသူ့ကိုတကြွခဲ့တာပါ ရေတအကယ်ဒမီရဲ့ဖျားเจ้าမှာတီးတန့်ဝတ်ပြုဆူတောင်းပွဲကျင်းပခဲ့ပြီးနောက်စဗန်းမြစ်ကိုအပေါ်စီးကမြင်တွေ့ရတဲ့မြက်ခင်းစိမ့်စိမ့်တွေရှိနေတဲ့နေရာမှာသူ့ကိုမြှုပ်နှံတကြိုခဲ့တာဖြစ်ပါတယ်။မြို့တော်ဝါရှင်တန်အနီးကနေအနာပိုလစ်မြို့စီကိုလွှတ်တော်အမတ်ဂျွန်မက်ကင်းရဲ့ရုပ်အလောင်းကိုကားနဲ့တဲဆောင်လာရလမ်းတစ်လျှောက်မှာလဲရာပေါင်းများစွာသောလူတွေကတန်းစီပြီးတော့သူ့ကိုဂါရဝပြုခဲ့ကြပါတယ်။ညနေ၄နာရီမှာတော့ရေတက်ရဲ့လေယာဉ်မှူးဟောင်းလွှတ်တော်အမတ်မက်ကင်းကိုဂုံပြုတဲ့အနေနဲ့စစ်တပ်လေယာဉ်တစ်စင်ဝဲပြန်ခဲ့ပါတယ်။အုန်နောက်ကင်စာကိုတနစ်ကြာခန်းစားခဲ့ရပြီးတဲ့နောက်ဩဂုတ်လ25ရက်နေ့မှာလွှတ်တော်အမတ်မက်ကင်းကွယ်လွန်ခဲ့တာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာတော့ဒီကနေ့ဟာအလုသမားနေ့ဖြစ်ပါတယ်။တိုင်းပြည်စီးပွားရေးအတွက်အလုလုပေးခဲ့ကြတဲ့အမေရိကန်နိုင်ငံတော်ကအလုသမားတွေကိုဂုဏ်ပြုတဲ့အနေနဲ့သတ်မှတ်ထားတာပါ။1880ပြည်လွန်နေ့တွေကအမေရိကန်အလုသမားတွေကိုအတိမတ်ပြုဖို့အတွက်ကြိုးပမ်းမှုတရက်စတင်ပေါ်ပေါက်ခဲ့တာပါ။အဲ့ဒီချိန်တုန်းကတော့အမေရိကန်အလုသမားတွေဟာလစာနေနေနဲ့တနေ့ကိုအနည်းဆုံး12နာရီနဲ့တပတ်ကို6ရက်အလုလုကြာပြီးတော့ကျန်းမာရေးစောင့်ရှောက်မှုအကျိုးခံစား권ဆိုတာကိုလည်းကြားတော်မကြားဘူးခဲ့ဘူးဖြစ်ပါတယ်။အဲ့ဒီနောက်ပြည်နယ်တစ်ခုချင်းစီလိုက်ကအလုသမားတွေကိုဂုံပြုတဲ့အနေနဲ့အလုသမားနေအဖြစ်သတ်မှတ်ပေးဖို့အလုသမားဥပဒေတွေကိုရေးဆွဲပြီးအတည်ပြုခဲ့တာပါ။1884ခုနှစ်ဇွန်လ28ရက်နေ့မှာတော့ American Congress လွှတ်တော်ကနှစ်စဉ်စက်တင်ဘာလရဲ့ပထမဆုံးတရနေ့ကိုအလုသမားနေအဖြစ်နဲ့ဥပဒေပြဋ္ဌာန်းပြီးတော့နိုင်ငံတော်အားလည်းအဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးသိထားတဲ့သတင်းတွေကိုမသိင်ကြီးထိုင်းနဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါရစေ။နိုင်ငံတော်လျှို့ဝှက်ချက်အုပ်ပဒေနဲ့တရားစွဲဆိုခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးမှအပြစ်ရှိတဲ့ဆိုပြီးရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဒီကနေ့ထောင်နှံ9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါရစေ။နိုင်ငံတကာတန်တမာတွေကတော့ဒီလိုမျိုးပြစ်ဒဏ်ချလိုက်တာဟာသတင်းလွတ်လပ်ခွင့်ကိုဟန့်ပေပဟန်တာတဲ့လုပ်ရဖြစ်ပြီးမြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိခိုက်စေတဲ့လုပ်ရလို့ပြောဆိုဝေဖန်ပါတယ်။တရားရုံးကိုကိုယ်တိုင်သတင်းသွားယူထားတဲ့ VOA သတင်းတောက်မတ်မီခသတင်းပေးပို့ထားပါတယ်
။ဒီကနေ့မြောက်ပိုင်းခရိုင်တရားရုံးကနေရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအစိုးရလှုပ်ဝက်ချက်များဥပဒေပုံမှန်3ကနေထောင်ဒဏ်9နှစ်ချမှတ်လိုက်တာပါ။သတင်းတောက်2ယောက်ကိုအပြစ်ရှိတဲ့ဆိုပြီးထောင်ဒဏ်9နှစ်ချမှတ်လိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးစကော့မာရှယ်ကတရားရုံးတော်ကထွက်ထွက်ချင်းအခုလိုပြောဆိုလိုက်ပါတယ
် it's sad I mean I'm sad for Walon and Chosoo and their families of course
ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အတွက်ကျွန်တော်အထူးပဲစိတ်မကောင်းဖြစ်မိပါတယ်သူတို့မိသားစုအတွက်ကောဒီနေရာမှာတရင်လွတ်လပ်ခွင့်အခြေအနေပုံမှုတိုးတက်လာရေးအတွက်ဆောင်ရွက်နေတဲ့လူတွေအတွက်လည်းစိတ်မကောင်းဖြစ်မိပါတယ်မေးဖို့လိုတဲ့မေးခွန်းတစ်ခုကတော့ဒီဖြစ်စဉ်ကြီးကြောင့်တရားရေးစနစ်အပေါ်မြန်မာပြည်သူတွေရဲ့ယုံကြည်မှုပိုတိုးလာမလားလျော့သွားမလားဆိုတာပါမြန်မာပြည်သူတွေကဒါကိုအကဲဖြတ်ကြပါလိမ့်မယ
်ရိုက်တာသတင်းဌာနရဲ့အာရှရေးရအယ်ဒီတာကေဗင်ကလော်လစ်ကီကလည်းဒီအချိန်ဟာအမောင်ဖုံးတဲ့အမှန်တရားကွယ်တဲ့အချိန်တစ်ခုဖြစ်တယ်လို့ကြေညာချက်တစောင်းထုတ်ပြန်လိုက်ပါတယ်။ဒီတရားရုံးရဲ့စီရင်ချက်ဟာဗတ်မလိုက်ဘူးမျှတတဲ့စံသတ်မှတ်ချက်တွေနဲ့ကန့်ညီတယ်လို့ပြောပြနိုင်တဲ့တသက်ပြနိုင်တဲ့စီရင်ချက်မျိုးမဟုတ်ခဲ့ဘူးလို့သူကဆိုလိုက်ပါတယ်
။ It's disappointing for us at Reuters. It's heartbreaking for their colleagues, their friends and their family.
ရိုက်တာသတင်းဌာနတော်စိတ်ပြရတဲ့အချိန်ကြေကွဲစိတ်မကောင်းရတဲ့အချိန်မှာသူတို့မိတ်ဆွေတွေလုပ်ပေါ်ကင်ဘက်တွေမိသားစုတွေအတွက်အထူးစိတ်မကောင်းဖြစ်ရတဲ့အချိန်မှာဒီနေ့ဖြစ်ရကတရားဥပဒေစိုးမိုးရေးကိုမတိမဲမြင်လုပ်တဲ့လုပ်ရဖြစ်တယ်လို့ဒီမိုကရေစီအတွက်မရှိမဖြစ်လိုအပ်တဲ့သတင်းလွတ်လပ်ခွင့်ကိုလည်းထိပါလိုက်တဲ့လုပ်ရပ
ါသတင်းတောက်တွေရဲ့ရှေ့နေတူဖြစ်တဲ့ကိုတန်းစောအောင်ကတော့ရိုက်တာသတင်းတောက်နှစ်ယောက်လွတ်မြောက်ဖို့အတွက်ရတဲ့နည်းလမ်းတွေနဲ့ဆက်ပြီးကြိုးပမ်းသွားမယ်လို့ဆိုပါတယ
်ဒီနေ့အစီအစဉ်ချက်နဲ့ပတ်သက်ပြီးတော့ဟိုအင်မတန်မှစိတ်ပျက်စရာကောင်းပါတယ်ဒီဟာကလက်ရှိကျွန်တော်တို့ဒီမိုကရေစီကိုသွားနေတယ်လို့ပြောရတယ်ကျွန်တော်တို့မြန်မာနိုင်ငံရဲ့เนาะဥစားဒီမိုကရေစီရေးနောက်ကဒီလွတ်လပ်စွာထုတ်ပေါ်မှုတရားဥပဒေစိုးမိုးရေးဆိုင်ရာအခြေအနေတွေကဆိုးရွားနေပြီဆိုတာကိုဒါပြသလိုက်တာပဲဖြစ်ပါတယ်ကျွန်တော်တို့ဒီသတင်းတောက်နှစ်ယောက်လွတ်မြောက်ရေးအတွက်လုံနိုင်တဲ့ဟာအားလုံးဆက်ပြီးတော့လုပ်သွားမှာပ
ါဖန်စီကန်ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကတော့သူတို့အတွက်တရားစီရင်ချက်ဟာမျှတမှုမရှိဘူးလို့ဆိုလိုက်ပါတယ်
ဒါဟာဒီအမတ်မှုရှိသလားဒါတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ကိုဒါပျောင်ပျောင်လေးလေးချိုးပေါက်တာချင်းချောက်တာလို့ကျွန်တော်ပြောချင်တယ်ကျွန်တော်တို့ဒီအနေအထားပေါ်မှာကျွန်တော်အတိအငြိမ်ဆုံးနဲ့ဟိုအကောင်းဆုံးကျွန်တော်တို့ရည်ဆိုင်သွားပါမယ်ပြည်သူတွေကလားလေမျက်စိကိုပဲတိုက်လိုက်ပါတော့
ဒီနေ့တရားရုံးကိုသတင်းလွတ်လပ်ခွင့်အခွင့်အရေးလှုပ်ရှားသူတွေအပြင်နိုင်ငံသားတန်တမန်တွေလည်းတက်ရောက်ခဲ့ကြပါတယ် မြန်မာနိုင်ငံသတင်းမီဒီယာကောင်စီကကိုမြင့်ကျော်ကတော့နိုင်ငံတော်လွှတ်ချက်အဥပဒေဟာသတင်းလွတ်လပ်ခွင့်ကိုချိန်ချောက်နေတဲ့အဓိကဟန်တာတစ်ခုဖြစ်လာပြီလို့ဆိုလိုက်ပါတယ်
ဒီဆုံးဖြတ်ချက်ကတော့ကျွန်တော်တို့အမြင်မှာတော့တရားစီရင်စနစ်လည်းမလွတ်လပ်ဘူးနောက်တစ်ခုကတော့သတင်းမီဒီယာလွတ်လပ်ခွင့်အတွက်ဆိုရင်ဒီတည်ဆဲဥပဒေနိုင်ငံတော်လျှို့ဝှက်ချက်2023နဲ့ပြဋ္ဌာန်းတဲ့တည်ဆဲဥပဒေကတကယ်ကိုကြီးမားတဲ့အတားအဆီးဖြစ်နေတယ်ဆိုတာပိုပြီးထင်ရှားလာတာပေါ့နော
်ကိုလာကြစစ်ဆေးခဲ့တဲ့အမှုနဲ့ပတ်သက်လို့ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကပြည်သက်စီရင်ချက်ချလိုက်တာပါလူခွင့်ရေးအဖွဲ့တွေကတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာတွေကိုအာဏာပိုင်တွေဘက်ကနှုတ်ပိတ်ဖို့စ조사တာဖြစ်တယ်လို့အခြားသတင်းတောက်တွေကလည်းအလားတူသတင်းတွေရယူတာမျိုးမလုပ်ဖို့ချိန်ချောက်လိုက်တာဆိုပြီးဝေဖန်ပြောဆိုနေကြပါတယ်။ဒီလိုဖမ်းဆီးပြီးစီရင်ချက်ချလိုက်တာဟာမြန်မာပြည်ဒီမိုကရေစီရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေတဲ့လုပ်ရပ်ဖြစ်တယ်ဆိုပြီးအ мян ဆုံးပြန်လွှတ်ပေးဖို့လည်းတောင်းဆိုနေကြပါတယ်ရှင်
။မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးထောင်ချခံခဲ့ရတဲ့သတင်းတော်နှစ်ဦးပြန်လွှတ်ပေးဖို့လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ်ချယ်ဘတ်ချလက်ကလည်းတောင်းဆိုလိုက်ပါတယ်။ဒီတရားစီရင်မှုဟာနိုင်ငံတကာစံနှုန်းစင်တာတွေနဲ့မကိုက်ညီတဲ့အပြင်ဒီစီရင်ချက်ကိုကြည့်မယ်ဆိုရင်မြန်မာသတင်းသမားတွေအန္တရာယ်ရှိနေတယ်ဆိုတာစိုးရိမ်စရာဖြစ်စေတယ်လို့လည်းသူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။သတင်းတော်နှစ်ဦးကိုအခုလိုမျိုးပြစ်ဒဏ်ချလိုက်တာနဲ့ပတ်သက်လို့ရန်ကုန်မှာရှိတဲ့ American, EU, Sweden, Australia နဲ့အနောက်နိုင်ငံတန်ယုံတန်အမတ်တွေကလည်းသူတို့ရဲ့စိုးရိမ်ချက်တွေကိုထုတ်ဖော်ပြောဆိုခဲ့ပါတယ်။ဆက်ပြီးတော့ဒီစစ်တပ်ကိုအသေးဖြတ်မှုနဲ့ဆန္ဒပြကချင်းခေါင်းဆောင်၃ဦးအမှုဆွဲချက်တင်မှုတရားသူကြီးကလက်ခံလိုက်တဲ့သတင်းတင်ပြပေးခြင်းပါတယ်။စစ်ပွဲတွေရပ်တန့်ရေးငြိမ်းချမ်းစွာဆန္ဒပြခဲ့တဲ့ကချင်းခေါင်းဆောင်၃ဦးကိုတမတော်ကိုဂုံတိတ်ကညှို့နှံအောင်အကြီးညိုပြအောင်လုပ်ခဲ့တယ်ဆိုပြီးအသေးဖြတ်မှုပုံမှန်900နဲ့ဒုတိယဗိုလ်မှူးကြီးတဦးကတရားစွဲဆိုထားတာကိုဆွဲချက်တင်မှုအတွက်မြစ်ကြီးနားမြို့နယ်တရားသူကြီးကဒီကနေ့တနင်္လာနေ့မှာပဲလက်ခံကြောင်းဆုံးဖြတ်ချက်ချလိုက်ပါတယ်အခုလိုမျိုးငိမ့်ညာရေးလှုပ်ရှားသူတွေကိုဆွဲချက်တင်မှုမြစ်ကြီးနားမြို့နယ်တရားသူကြီးကအမိန့်ချမှတ်လိုက်တာဟာမြမငိမ့်ညာရေးဖော်ဆောင်နေမှုနဲ့မြမနိုင်ငံရဲ့တရားစီရင်ပေါ်မေးခွန်းထုတ်စရာဖြစ်နေတယ်လို့တရားစွဲဆိုခံရသူတွေဘက်ကတုံ့ပြန်ပြောဆိုလိုက်ပါတယ်ကချင်ပြည်နယ်မြစ်ကြီးနားမြို့မနောကင်းကနေတမျိုးလုံးလှည့်လည်ပြီးငိမ့်ညဲစွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်နဲ့ချီပါဝင်တဲ့လှုပ်ရှားမှုဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ဦးဇော်ချက်ကိုလန်းဆောင်တဲ့ဒေါ်နန်ပူတို့ကိုတက်မတော်ကိုဂုံတိတ်ခါညှို့နှံအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကရာဇသက်ကြီးပုံမှန်900အတရေဖြတ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်ဒီကနေ့မြို့နယ်တရားသူကြီးကဆွဲချက်တင်မှုဆုံးဖြတ်ခဲ့တဲ့မြစ်ကြီးနားမြို့နယ်တရားရုံးတရခွင်ရဲ့အခြေအနေကိုတော့တရားစွဲခံရသူတွေကတဦးဖြစ်တဲ့ကချင်လူငယ်ငိမ့်ညာရေးလှုပ်ရှားသူကိုလန်းဆောင်ကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစပြောပြပါတယ
်မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးဘက်ကနေတရားလိုလို့ပြီးမှတမတော်ကိုတည်ရဲချက်စေတယ်ဆိုမှဥတိုက်လျှောက်တော့ကိုရုံချင်း15ချင်းတော့မှကျွန်တော်တို့ကိုဆွဲချက်တင်တဲ့အမိန့်ကိုချလိုက်ပါတယ်ဆိုတော့ဆွဲချက်တင်တဲ့အမိန့်ချလိုက်တဲ့အပေါ်မှာတော့ကျွန်တော်တို့ကဒါလုံးဝတရားမျှတမှုမရှိဘူးမတရားတဲ့ဆွဲချက်တင်တဲ့အမိန့်လို့ကျွန်တော်တို့အဲ့လိုမျိုးခံယူထားပါတယ်တကယ်လို့တက်တယ်တယောက်ဆိုရင်ရုံချင်းမချင်းစလုံးကျွန်တော်တို့မလာဘူးဆိုတော့ဒါကြောင့်ပေးလိုက်တယ်ဆိုတော့ခိုင်လုံတိကျမှုမရှိပဲနဲ့ကျွန်တော်တို့တို့အပေါ်မှာဆွဆွဲပြီးမှတရားစစ်ဆိုထားတဲ့အပေါ်မှာခိုင်မုံမှုမရှိဘဲနဲ့တရားသူကြီးကကျွန်တော်တို့ကိုဆက်ချက်အမိန့်ချလိုက်တဲ့ဟာကတော့ကျွန်တော်တို့ကတော်တော်လေးတရားသူကြီးနဲ့ကျွန်တော်တို့ဒီတရားစီရင်ရေးအပေါ်မှာကတော်တော်လေးစိတ်မကောင်းဖြစ်နေတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီကိုလုံးဆောင်တို့ဘက်ကအခုလိုမျိုးတရားသူကြီးကနေပြီးတော့စီရင်ချက်ချဖို့အမိန့်ချလိုက်တဲ့အတွက်ကြောင့်မလို့ဆက်ပြီးတော့မှဒီတရားခွင်မှာဒီရှေ့နေတွေရောကိုလန်းဆောင်တို့ဒီတရားဆွဲဆိုခံရတဲ့လူတွေကရောဆက်ပြီးတရားဥပဒေပိုင်းရာတရားဥပဒေပိုင်းဆိုင်ရာအရာဆက်ပြီးတော့မှဒီရင်ဆိုင်သွားကြဖို့ပြင်ဆင်နေတဲ့အနေအထားပေါ့နော
်ကျွန်တော်တို့အပေါ်မှာဆွဲချက်တင်တဲ့အမိန့်ချလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ကဆက်လက်ပြီးမှကျွန်တော်တို့ရဲ့ဒီတက်တဲ့အထောက်အထားနဲ့ကျွန်တော်တို့ကဥပဒေအတိုင်းအရာကျွန်တော်တို့ကဒါယူခံသွားမယ်ဆက်တဲ့အမိန့်ကိုပြီးရင်ကျွန်တော်တို့ကဒါအပြစ်မရှိကြောင်းကိုကျွန်တော်တို့ဆက်လက်ထုတ်ချင်ပြီးမှတက်တဲ့ပြသွားမှာပေါ့နော်
ဒီ NND ဆိုရနေတယ်ငိမ့်ချရေးဖော်ဆောင်မယ်လို့လည်းပြောတယ်။နောက်မျိုးသားရင်ကြားစီလည်းလုပ်မယ်လို့ပြောတယ်။နောက်ဒီတိုင်းရင်းသားဒေသတွေမှာငိမ့်ချရေးတွေဖော်ဆောင်ဖို့အတွက်သူတို့ရဲ့အဓိကဦးစားပေးအနေနဲ့ဆောင်ရွက်မယ်ဆိုပြီးတော့ NND ဆိုရဘက်ကနေပြီးတော့တောက်လျှောက်ပြောဆိုလာတာရှိတယ်။ဆိုတော့အခုလိုမျိုးငိမ့်ချရေးလှုပ်ရှားနေတဲ့သူတွေအပေါ်မှာဒီလိုမျိုးတက်မတော်ကိုအကြီးညိုပြက်စီတယ်ဆိုပြီးတော့မှဆွဲချက်တင်မှုဆုံးဖြတ်ချက်ချလိုက်တဲ့အနေအထားပေါ်မှာကိုလောင်းဆောင်တို့ဒီကချင်ငိမ့်ချရေးလှုပ်ရှားတဲ့သူတွေအနေနဲ့ဗာများသတင်းစကားပါကျင်တာရှိပါလိမ့်ရှင
်။အဲကျွန်တော်တို့ဒီနိုင်ငံတော်တမတော်ကိုလိမ့်မူပြီးမှကျွန်တော်တို့ဒီမချီနာခရစ်ယာန်ကောင်ဆယ် MCC ကလည်းကျွန်တော်တို့စာရေးတင်ဖို့တဲ့သူတို့ပြင်ဆင်နေတယ်ဆိုတာကျွန်တော်တို့ကြားသိရပါတယ်ဆိုတော့တရားစီရင်ရေးကလည်းကျွန်တော်တို့အပေါ်မှာ mama mama jenaruh melayat di bawah ni di ubi tadi jenaruh masang dia dia apa macam tu jenaruh di nanti ni lu sang dia apa macam ni bab itu dia yang cium dia kalau fufu fima jenaruh jasin dana ni
เชนี่ดีดาดีอาศัยเย่ปู่มาจรวดที่ห้ามูเลยจรวดตุยอาบาร์เลยที่อาศัยสูบบุหรี่เจ้าชาแข่งทายาเลยก็เช่นเขาจะต้องหาแล้วตลอดมาเราตัวกูที่อาตุจิกาที่อาอยู่กับอาม่าแข่งไปทับไปรอที่อาอุบลีนี่แหละอาศัยเลยที่อาเย่ใส่ตัวจับบุปผีเส้นนี้จับบาร์เลยตัวกูสวยสุดท้ายเลยปู่มาง่ายกันรอมีดูกูมาสูดชาดูดูกูอัตยิพยามูตะคู่จรวดเนี่ยสวยทอดูอาท่านั้นนี่ที่ท่านั้นผีเส้นเวรผีเส้นเปิดดันเนี่ยสลงกูผีเส้นชามันนี่เนี่ยปู่มา
ဖီယိုရဲ့မြန်မာပိုင်းရဲ့တင်းနာညာချက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဒီရပိုင်းတွေအတွင်းမှာမန္တလေးမြို့မှာအကြမ်းဖက်လူရဲတိုက်ခိုက်မှုတွေမကြာခဏဖြစ်ပွားလာနေတာကြောင့်ပြည်သူတွေဟာစိုးရိမ်ထိတ်လန့်လာနေကြပါတယ်။လူရဲမှုနဲ့ရာဇဝတ်မှုတွေဖြစ်ပွားရတဲ့နောက်ကွယ်မှာတော့နိုင်ငံရေးပြည်ဩဃတွေများပါဝင်နေသလားဆိုပြီးယူဆနေကြပါတယ်။ဒါကြောင့်တရားဥပဒေစိုးမိုးရေးအပေါ်မှာလည်းမေးခွန်းထုတ်မှုတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့မန္တလေးမြို့မှာအကျန်းဖက်လူရက်တာတွေဟာညပိုင်းအချိန်မှသာမကနေကင်းအချိန်လူမြင့်ကွင်းလိုနေရာတွေမှာပါဖြစ်ပျက်လာနေတာဖြစ်ပါတယ်ဒီအပိုင်းတွေအတွင်းလူရက်တိုက်ခိုက်တာတွေပုံမဖြစ်ပွားလာတာကြောင့်ပြည်သူတွေဟာစိုးရိမ်လာပြီးတချို့နေရာတွေမှာကိုယ်လုံခြုံရေးအတွက်ကိုယ်တာဝန်ယူလာကြတဲ့အနေအထားတွေအထိဖြစ်လာနေပါတယ်ချမ်းရေးတာဇံမြို့နယ်ပြည်ကြီးပျော်ပွဲအရှိရက်ကွက်မှာလက်ရှိဆောင်ရွက်နေတဲ့အခြေအနေကိုလုံခြုံရေးလုပ်ငန်းမှာကိုယ်တိုင်ပါဝင်နေသူကိုဖြိုးတန်းစင်ကအခုလိုပြောပါတယ်
အကျလာတော့နေရောညာရောဒီကိုရက်ကွက်ကိုလဲတယ်။နောက်ပြီးရင်အချင်းပိုးရင်ပိုးတယ်လို့ဟိုကျန်တဲ့ရက်ကွက်တွေဘက်ကိုလည်းလဲတယ်ဗျ။ဟုတ်ကဲ့။အဲကျလာတော့ရက်ကွက်အုပ်ချုပ်ရေးမှုဆဲမှုရိုင်းမှုကျန်တဲ့ဟိုရက်ထဲကရက်ကြွားတဲ့လူငယ်တွေအဲပေါင်းပြီးတော့လဲတယ်ဗျ။ဟိုကနေရင်းတယောက်ပါတယ်။ဟိုနေ့ကဒီမနောမမလဲလီထိုင်ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တော်တော်များများအကြောက်ဝါကြရလေ။အဲကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကနေရောဖတ်ဖို့ဆိုပြီးစီစဉ်လိုက်တယ်ဗျ။သူကအမခံ10ယောက်ရှိတယ်ဗျ။ဘေးကလိုက်တာနဲ့ပါနဲ့ဆိုတော့အဲရောက်20လောက်တော့ရှိတယ်။အမခံကတော့10ယောက်။ဟုတ်အခုလဲလှည့်နေတယ်ဗျ။ဟုတ
်။ဩဂုတ်လ29ရက်နေ့ည10နာရီလောက်ကမနော်ရမန်ကစားကွင်းရှိမှာစိုက်ကယ်ရက်ဖုံးပြောနေသူတဦးကိုလဲလှီးပြီးစိုက်ကယ်လူရက်မှုဖြစ်ပွားခဲ့ပါတဲ့။နိုင်ငံရေးလှုပ်ရှားသူဦးသိန်းအောင်မြင့်ကမန္တလေးမြို့မှာဒုစရိုက်မှုဖြစ်ပွားတဲ့အခြေအနေပေါ့အခုလိုပြောဆိုပါတဲ့
။ပြီးခဲ့တဲ့လတွေနဲ့ဆိုင်တော့အခုဒီတလားနှစ်လတည်းမှာဟိုနေ့စဉ်ရဆက်လို့ပေါ့ဆက်တိုက်ဆက်တိုက်ဖြစ်လာတယ်ပေါ့နော်တချို့ဆိုရင်ဟိုတည်ဆုံးတဲ့အနေအထားတွေကိုဖြစ်သွားတာတွေရှိတယ်ပေါ့အခုဒီပိုင်းလူတော်များမိုးချုပ်ပြီဆိုရင်အပြင်မထွက်ချင်ကြတော့အနေနဲ့အစင်မတင်ပဲနဲ့ဓာတ်ထုတ်ခံရမယ်ပါညာဆိုပြီးတော့လူရက်တဲ့တဲ့င်းတွေပေါ့ကြာတဲ့တွေကညာဘက်ကိုဟိုထွက်ရမယ့်ဟာတို့ရင်လေဒီတော့ကိုယ့်လူယုံရေးကိုယူယူနေရတဲ့အပိုင်းလိုဖြစ်နေတယ်ဒီမှာရှိခဲ့လူမျိုးသားတွေရဲ့အပြင်ဆုံးချင်းချက်ကတော့နိုင်ငံရေးပြည်ရဲ့အောင်ပါနေလားဆိုတဲ့တန်တရားချင်းမှုတွေကလည်းအဲ့ဒီလိုအဲ့လိုအတန်လေးကြီးကိုထွက်လာတယ်ခင်ဗျာဒီနေ့ချိန်မှာတော့ကျွန်တော်မန္တလေးမှာတော့တရားဥပဒေစိုးမိုးရေးကတော်တော်လေးကိုရိမ့်ရိုင်နေတယ်နောက်ကမနိုင်ငံရေးမကျေနပ်ချက်တွေများရှိနေလားလို့တော့တော်တော်များများတွေးနေနေတဲ့အမြင်တစ်ခုဖြစ်ပါတယ
်ဒီလိုဒုစရိုက်မှုတွေပေါများလာနေတာဟာနိုင်ငံရေးသားမကမိုးရစီဝါနဲ့ဆက်ဆက်နိုင်ကြောင်းလဲသုံးသက်တာတွေရှိနေပါတယ်မန္တလေးခရိုင်ရဲတပ်ဖွဲ့မှုဒူရဲမှုကြီးမျိုးအောင်ကတော့သူ့အမြင်ကိုအခုလိုပြောပါတယ်
ကိုယ်လည်းပေါ်တော့ကောက်ချက်ချလို့ပဲရမှာ။ဟာတော့ကတော့ဟိုမူရသေးဝါကြီးကြောက်တယ်။ဘယ်လိုပြောလို့တော့မရဘူးပေါ့။နောက်တစ်ခါကျတော့ဟိုတချို့ကြလည်းအဖြစ်ကြောက်ဖြစ်တယ်။တချို့ကြလည်းမူရသေးဝါကြောက်ဖြစ်တယ်။တချို့ကလောဘကြောက်ဖြစ်တယ်။ဒီလိုတွေရှိတာပေါ့။နောက်ပြီးဟိုဖြစ်တဲ့အပေါ်မှာအလုံးတခုလေးပေါ်မှာသုံးသပ်လို့တော့မရဘူးပေါ့။နောက်ပြီ
းလောလောဆယ်ရှိနေတဲ့ရက်တက်ဖွဲ့အင်အားနဲ့အကောင်းဆုံးဖြစ်အောင်ဆောင်ရွက်နေကြောင်းနဲ့ရက်ကွက်တွေမှာအုတ်ချွေမှုတွေနဲ့ပူပေါင်းဆောင်ရွက်တာတွေကိုတော့နှစ်စားမိုင်းကလေးကစတင်ပြီးဆောင်ရွက်နေတာဖြစ်ကြောင်းပြောပါတယ်။များသောအားဖြင့်တော့မန္တလေးမြို့ကန်တွေဟာညဘက်ညနေနဲ့မှအပြင်ထွက်တာမျိုးကိုရှောင်ပြီးလုံခြုံရေးအတွက်တတိထားနေရတယ်လို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာကိုယ်လုံခြုံရေးအတွက်ကိုတာဝန်ယူရတဲ့အခြေအနေကြောင့်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအပေါ်ဝေဖန်ပြောဆိုတာတွေလည်းရှိနေပါတယ်။
ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုင်ငံတဝန်းမိုးများရေကြီးနေတဲ့အထက်တနင်္လာနေ့နဲ့ကရင်ပြည်နယ်မှာရေကြီးမှုကဆက်ပြီးဖြစ်ပွားနေတဲ့သတင်းကိုတင်ပြပေးကြပါရစေ။တနင်္လာနေ့တိုင်းဒေသကြီးနဲ့ကရင်ပြည်နယ်တွေမှာတော့မြေရေတိုးတာနဲ့မိုးတိထန်စွာရွာသွန်းမှုတွေကြောင့်ဒေသတွေမှာရေကဆက်လက်ပြီးတော့ကြီးနေဆဲဖြစ်ပါတယ်။ရေဘေးဒုက္ခသည်စခန်းတွေမှာနေထိုင်တဲ့သူတွေလိုအပ်တဲ့အခြေခံစားတောက်ရေးအတွက်အစိုးရကနေကူညီထောက်ပံ့ပေးနေပေမဲ့လို့ရေကြီးတဲ့ဒုက္ခကိုခံလာရတာနှစ်လလောက်ကြာလာနေတဲ့အတွက်ထောက်ပံ့ရေးနဲ့ကူညီကယ်ဆယ်ရေးတွေအခက်အခဲရှိလာနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကုန်းအိမ်ကအပြည့်အစုံသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တနင်္သာရီတိုင်းဒေသကြီးတနင်္သာရီမြို့တွင်မှာမြေရေတိုးလာတဲ့အတွက်စိုးရိမ်ရေမှထက်မှရှိနေပြီးရေဘေးချောင်ဒုက္ခသည်တွေရှိနေစေလို့ဘေးအန္တရာယ်စီမံခန့်ခွဲမှုသတင်းပြန်ကြားရေးတွင်မှဦးအောင်ဝင်းကပြောပါတယ်။
ကျွန်တော်တို့၁၉ဘေးနဲ့လေးလက်မှရှိပါတယ်ရေမှပေါ့နော်ဒီနေ့အချိန်ကြီးကျွန်တော်တို့ရဲ့စိုးရိမ်ရေမှ၁၉ဘေးရှိရတယ်အန်ဒီရေမှ၂၄ဘေးရှိတယ်လောလောဆယ်ဆိုစိုးရိမ်ရေမှအထက်မှာပဲရှိနေသေးတယ်ခင်ဗျတော့မြို့ထဲမှာလည်းရေရှိနေပါသေးတယ်မဆင်းသေးဘူးခင်ဗျစခန်းတော့၈ခုကျန်သေးတယ်ခင်ဗျ6,900နဲ့62ဦးတော့ဒီနေ့ဆန်းပြီးပေးတဲ့ဇီးရင်းရတော့လောလောဆယ်အတီလို့ပြောလို့ရပါတယ
်ပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့ကစပြီးရေကြီးခဲ့တာကြောင့်ရေဘေးဒုက္ခတွေတောင်းတဲ့ချိန်ရှိရာကနေရေကျလာတဲ့တချို့နေရာကဒေသခံတွေအိမ်ပြန်သွားကြတာလည်းရှိခဲ့ပါတယ်။လက်ရှိရေဘေးဒုက္ခတွေတွေကိုအစိုးရနဲ့လူမှုကူညီရေးအဖွဲ့တွေကနေစံစီခောက်ဆွဲချောင်းငါးတစ်တာတွေအကူအညီပေးဆောင်နေတယ်လို့ဦးအောင်ဝင်းကပြောပါတယ်။ရေကြီးတာနှစ်လနီးပါးကြာလာတာကြောင့်ရေဘေးချောင်းဒုက္ခတွေတွေအတွက်အခက်အခဲကြုံနေရတယ်လို့ဒေသခံကူညီပေးရေးဖွဲ့ဝင်တို့ကပြောပါတယ်။
ဒီရအဲ့လိုတက်နေတဲ့ဆိုရင်ဒေသခံကြီးတွေတက်တော့စီးပွားရေးလည်းအလုပ်လည်းသွားလို့မရရေဘေးဒုက္ခသည်ဖြစ်နေပဲတောက်လျှောက်ကြီးနေရတယ်လို့ဖြစ်နေပြီတို့ကတော့တို့တွေစားဝတ်နေရေးလည်းတော်တော်ခက်ခဲလာတဲ့အပိုင်ပိုင်းရှိတယ်။နောက်ကကျန်းမာရေးတွေကျလာတာပေါ့ရေရှည်ကြတော့လေလူတွေလည်းသွားလာလို့ရှာဖြစ်တော့လေလောလောဆယ်ဒီမှာနေလို့ရသေးတာမှန်ပြီတည်းလည်းစိတ်ပိုင်းဆိုင်ရာတော့ထိခိုက်တာပေါ့နောက်တစ်ခုကကလေးတွေရဲ့ပညာရေးရှိသေးတယ်လေပညာရေးကလည်းတောင်းတဲ့တချို့ကလည်းဖွင့်နိုင်တယ်လို့ရှိတယ်ချို့တောင်းတဲ့အခုချိန်ဒီမှာဖွင့်နိုင်သေးဘူးဆိုတော့ရေရှည်တွေတော့မကောင်းဘူးထင်တာပဲ
ရည်ကြီးမှုကြောင့်လက်ရှိသနင်းနိုင်မြို့တွင်ကျောင်းခွန်ကျောင်းပိတ်ထားရတယ်လို့တိုင်းပညာရေးမှူးတော်မြင့်စိန်ကပြောပါတယ်။နှစ်လကြာရည်ကြီးမှုကြောင့်ဒေသခံလယ်တမားတွေလည်းရစိုက်ပျိုးရေးမလုပ်ဆောင်နိုင်ဘူးလို့သနင်းနိုင်မြို့နယ်ရေဘေးအန္တရာယ်စီမံခန့်ခွဲမှုသတင်းပြန်ကြားရေးသွင်းမှုဦးအောင်ဝင်းကဆိုပါတယ
်။ကျွန်တော်တို့စိုက်ပျိုးရေးဌာနရဲ့ကွေးဆဲစစ်ဆေးကြရသောဧကပေါင်း2083ဧကတော့ပြည့်စည်ရည်နည်းနည်းပြည့်စည်တာပေါ့ခင်ဗျ။ကျွန်တော်ဒီမှာမြို့စပါးလေးရတော့2083တင်းတော့ရောက်နေပါပြီ။လောလောဆယ်တော့တချို့ဟာတွေမပေါ်သေးဘူးဆိုတော့ကြီးရ
အလားတူကရင်ပြည်နယ်အတွင်းမှာလည်းရေနစ်မြင့်မှုဖြစ်ပွားနေစေလို့ကရင်ပြည်နယ်သာသနာ့ရေးဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်
။အခုကြီးကအခုလိုမကြတာကကြတော့ရေနစ်ချောင်းလေးကျင်နေရတဲ့ကျွန်တော်တို့ဖအံပေါ်မှာရေနစ်ချောင်းစခန်းမှာရှိနေကြတော့မဲ့ကျွန်တော်တို့မှမရတာကြီးကိုတို့ရရန်မြုပ်နေတော့မဟုတ်ဘူး။ရေနစ်ချောင်းစခန်းဖအံပေါ်မှာ7ခုရှိနေရမှာအခုဆို4ခုတော့ပဲကျန်လာတယ်။တန်းပွဲရေမကြသေးဘူး။ဖအံပေါ်မှာချမ်းမှာကမမောင်းဝရှင်နေလဲကျန်လာ။အခုကျွန်တော်တို့အစိုးရကတော့ကောက်စင်းကောက်တော့ပါလေ။ရဲကြီးဆောင်ပေးမိနေတဲ့တိုင်းပွဲတို့လိုမျိုးဘာမျိုးနဲ့လားဆိုရှင်ဘဲကတာတို့လိုမျိုးခရားအတွင်းတို့လိုမျိုးပုပ္ပကခော့ကိုတို့လိုမျိုးအဲ့ဒီရွာတွေဆိုတော့ကြဲစေးစီမတ်တော့ပြန်ပေးနေ
တန်လွင်မြည်ရင်မြင့်သက်လာပြီးရည်ကြီးရည်ရှံမှုကြောင့်စပါးဆိုင်ခင်းတွေပျက်စီးခဲ့တယ်လို့ယနေ့သိပြန်လည်မဆိုင်နိုင်သေးဘူးလို့ဝန်ကြီးဦးမင်းတင်ဝင်းကဆိုပါတယ်ပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကစပြီးတော့မြန်မာနိုင်ငံတွင်တိုင်းနယ်ပြည်နယ်ခုနှစ်ခုမှာမိုးသည်ထန်စွာရွာသွန်းပြီးရေကြီးမှုတွေဖြစ်ပွားခဲ့တာပါလက်ရှိတိုင်းနယ်ပြည်နယ်ခုနှစ်ခုမှာရေဘေးကယ်ဆယ်ရေးစခန်းဖွင့်ထားဆဲဖြစ်ပြီးလက်ရှိရေဘေးတင့်ထိခိုက်မှုအခြေအနေနဲ့ပတ်သက်လို့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားရေးမှူးတောက်တာမင်းသိန်းကအခုလိုပြောပါတယ်
ကရင်တနင်္သာရီမွန်ပဲခူးမကွေးသခိုင်းအေရဝတီပေါ့ဒီတိုင်းဒေသကြီးပြည်နယ်တွေမှာကျွန်တော်တို့စခန်းတွေဖွင့်ထားဆဲပဲဖြစ်ပါတယ်စခန်းမောင်455ခုလောက်ရှိတယ်။အဲ့ထဲကမှစခန်း133ခုပဲလက်ရှိကျန်တော့တယ်။လူကြီး6000ကျော်လောက်ပဲယာယီပြောင်းနေတော့တယ်။ဇူလိုင်ဩဂတ်ဆိုတော့ဒီနှစ်လအတွင်းမှာတော့ကျွန်တော်တို့ဒါစုပေါင်း33လောက်လောက်ထိဆုံးပါခဲ့တဲ့ဖြစ်ခဲ့တယ်
။ရည်ကြီးရေရှမ်းမှုကြောင့်တနင်္ဂနွေလုံးအတိုင်းတားရလေယာစိုက်ခင်းဧက8000ကျော်ရေမြုပ်ခဲ့ပြီးဧက3000ကျော်ပျက်စီးမှုရှိနေတယ်လို့လေယာစိုက်ပျိုးရေးနဲ့စိန်မြောင်းဝန်ကြီးဌာနကတာဝန်ရှိသူတွေကနေပြောပါတယ်ခင်ဗျာ။
ကိုနိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါလိမ့်ရှင်တနင်္လာညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြစီးပွားရေးခန်းနာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင်ဒ ဒုတိယနာရီဘက်မှာလိုင်းလံမီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလံမီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2018ခုနှစ်စက်တင်ဘာလ3ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 15453ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ52 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးမှာပါ။စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတတ်တက်အောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ဒီနေ့ကျမကကျမရဲ့ယုံကြည်ရာကျမရဲ့ခံယူချက်ဘဝရည်တည်ချက်အကြောင်းတစ်စီတစ်ဆောင်ပြောပြချင်ပါတယ်ရှင်။လူတိုင်းမှာကိုယ့်ယုံကြည်ချက်နဲ့ကိုယ်ရှိကြပါရဲ့။လူတူကသူ့ပေါ်ယုံတယ်အဖြစ်အပျက်တစ်ခုကိုယုံတယ်ကိုယ်ဝယ်
မမြမြင့်စုရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးအပတ်စဉ်ခန္ဓာတွေကစီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်။ဩဂုတ်လ28ရက်နေ့ကစီးပွားရေးလုပ်ငန်းရှင်တွေနဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့နေပြည်တော်မှာပြုလုပ်တဲ့တွေ့ဆုံပွဲထဲမှာတော့မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ဆိုင်တဲ့ကိစ္စရဲ့အများအပြားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအကြေတဝင့်တင်ပြဆွေးနွေးခဲ့ပါတယ်။အဲ့ဒီထဲမှာတော့အနာဂတ်နိုင်ငံစီးပွားဖွံ့ဖြိုးတိုးတက်ရေးအားလုံးအတွက်အရေးပါတဲ့မြန်မာ Sustainable Development Plan ဆိုတဲ့အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းပြီးတော့အကောင့်ထဲပေါ်သွားမယ်အကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။အဲ့ဒီအစီအစဉ်ဟာဘယ်လောက်ထိရေးပါပါသလဲဘယ်လိုအခန်းကဏ္ဍတွေကနေဦးဆောင်မှုပေးသွားမလဲဆိုတာကိုတော့နိုင်ငံရေးစီးပွားရေးသုတေသီဒေါက်တာတင်မောင်တန်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းလိုင်တင်ပြထားတာနားဆင်ပါရှင
်မြန်မာနိုင်ငံအနေနဲ့ကမ္ဘာနဲ့ယာဉ်ပေါင်းတန်းနိုင်ရေးအတွက်ဒီနေ့အချိန်မှာစီးပွားရေးအင်အားတောင့်တင်းအောင်လှုပ်ဆောင်ဖို့လိုအပ်နေတာကြောင့်မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကလည်းတိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်ဝိုင်းဝန်းကူညီလှုပ်ဆောင်ပေးကြဖို့ဩဂုတ်လ28ရက်နေ့ကနေပြည်တော်မှာရှာရှာပါပါပြုလုပ်တဲ့ပုဂ္ဂလိကလုပ်ငန်းရှင်များနဲ့တွေ့ဆုံပွဲအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတိုက်တွန်းပြောကြားသွားခဲ့တာ
ပါ။ဒါတော့ကျမတို့အားလုံးကနေပြီးတော့ဘယ်လိုကူညီရမလဲဆိုတော့ပို့ပြီးတော့ရှင်းရှင်းလင်းလင်းသိနိုင်အောင်လို့အခုကျမတို့ကနေပြီးတော့မြန်မာ Sustainable Development Plan ပေါ့နော်အဲ့ဒီဟာကိုကျမတို့အခုဟိုပြုစုပေးပါပြီမြန်မာ Sustainable Development Plan ဆိုတော့ရေရှည်တည်တံ့ခိုင်မြဲရဟန်ချက်ညီသောဖွံ့ဖြိုးတိုးတက်မှုစီမံချက်အဲ့ဒါ2018ကနေပြီးတော့2030အထိဆိုပြီးတော့ကျမတို့ဖန်ထားပါတယ်အဲ့ဒီဟိုစီမံကိန်းခါကျမတို့နိုင်ငံတနိုင်ငံလုံးရေရှည်ဖွံ့ဖြိုးတိုးတက်ဖို့ဟန်ချက်ညီညီတိုးတက်နိုင်မှုဖြစ်ပါတယ်အဖက်ဖက်ကနေပြီးတော့တိုးတက်ဖို့နောက်ကျမတို့နိုင်ငံရဲ့လိုအပ်ချက်တွေဟာဘာတွေကဘယ်ဟာကိုဦးစားပေးရမလဲဆိုတော့ဒါတွေအားလုံးကိုမြန်မာ Sustainable Development Plan အနေပြီးတော့ကြည့်ပြီးတော့အားလုံးဝိုင်းပြီးတော့ကူညီနိုင်အောင်လို့ဝိုင်းပြီးတော့ပံ့ပိုးနိုင်အောင်လို့ချမှတ်လိုက်တဲ့စီမံကိန်းဖြစ်ပါတယ်ဒီစီမံကိန်းဟာလည်းမကြမီအများအကောင့်ထဲဖော်ဖို့စပြီးတော့ဆောင်ရွက်မှာဖြစ်ပါတယ
်လက်ရှိ NLD အစိုးရကအကောင့်ထဲဖော်ဖို့စီစဉ်နေတဲ့မြန်မာ Sustainable Development Planရေရှည်တည်တံ့ခန့်မြဲ၍ဟန်ချက်ညီသောဖွံ့ဖြိုးတိုးတက်မှုစီမံချက်ဟာအရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကအကောင့်ထည့်ဖော်ခဲ့ပြီးအောင်မြင်မှုမရခဲ့တဲ့စီမံကိန်းတစ်ခုနဲ့အလားတူတူနေတဲ့အတွက်အဲ့ဒီအတွေ့အကြုံကိုသင်ခန်းစာယူသင့်တယ်လို့မြန်မာနိုင်ငံရေးစီးပွားရေးအခြေအနေတွေကိုလေ့လာသုံးသပ်နေတဲ့ဒေါက်တာတင်မောင်တန်းကပြောပါတယ
်။ဒီလိုအားဖြင့်တော့အခုအစိုးရကလုပ်တဲ့ဒီ MSTP ပေါ့နော်။ပြီးတော့ရင်းစိုးရကလုပ်တဲ့ Framework for Economic and Social Reform ပေါ့နော်။အဲ့ဒီနှစ်ခုစလုံးကတော့လက်ရှိရှိနေတဲ့ဌာနတွေနဲ့ပြန်လည်ညီနိုင်ပြီးတော့လုပ်တဲ့ခါးတွေစားတယ်ပေါ့လေစားတဲ့ခါကျတော့ဒီကျွန်တော်တို့နှစ်ခုစလုံးရဲ့လုပ်ပုံတိုင်းမှာ structure based ဖြစ်နေလက်ရှိဝင်ကြီးဌာနတွေကိုအခြေခံရဖြစ်နေတယ်မာပြောတစ်ခုလုံးဟိုအရင်စဉ်းစားပြီးမှဆက်ပေါ်လာတာဟုတ်ရဲ့လားဆိုတာကျွန်တော်သံရရှိရတာအရင်ဆိုရအောင်ခုဆိုရပေါ့ဒါပေမဲ့အဲ့ဒီတည်းမှာလက်ရှိအစိုးရကတွားကျင်တဲ့လမ်းကြောင်းနဲ့ဆက်ဆက်တဲ့ ကျွန်တော်တို့လူဝါဒနဲ့မဟာဒီဝါမူဝါဒနဲ့လုပ်ငန်းရှင်ပေါ့နော်ဘယ်သူကလုပ်မယ်ဆိုတဲ့ဟာတွေတော့သတ်မှတ်ချက်တွေလည်းပါတယ်ပေါ့ပါတယ်ဆိုတော့အများတော့များနေတယ်လက်ရှိ institution စွမ်းဆောင်ကြီးပေါ့နော်လက်ရှိအဖွဲ့အစည်းရဲ့စွမ်းဆောင်ကြီးအရာအောက်တဲ့ပေါ်နိုင်ပါမလားဆိုတဲ့ပြဿနာတော့ရှိနေတယ်ထင်တယ်ဒါကအရင်ဆိုရတဲ့တုန်းကလည်းဒီပြဿနာရှိတယ်လို့ထင်တယ်အဓိကကလည်းဆိုရင်အမည်နှစ်ခုရှိတယ်အရင်ဆိုရဖြစ်ခဲ့တယ်ပြည်စဲဌာနတွေရဲ့ဖွဲ့စည်းတိစောက်ပုံတွေမှာပြန်ပိတ်ပြီးသွားတယ်အဲ့ဒါကမအောင်မြင်ခြင်းရဲ့အကြောင်းတစ်ကြောင်းဖြစ်တယ် budget စနစ်ကြီးကိုတိုင်းကလည်းပြည်စဲဌာနတွေရဲ့ဖွဲ့စည်းပုံပေါ်မှာအခြေခံပြီး budget ကိုချတယ်အဲ့ဒါကလည်းမအောင်မြင်ခြင်းရဲ့အကြောင်းရင်းကြီးတစ်ကြောင်းဖြစ်တယ်ဒါကြောင့်မို့အဲ့ဒီစိန်ခေါ်ချက်တွေကိုဘယ်လိုကိုင်းကြွယ်မလဲဆိုတာအဓိကကြားတယ်လို့ပြောချင်တာပါ
အနေအထားကအကောင့်တဲ့ပေါ်မဲ့ဒီဖွံ့ဖြိုးမှုစီမံချက်ဟာလက်ရှိတည်ဆဲဌာနတွေအပေါ်အခြေခံထားတဲ့အပြင်ဘတ်ဂျက်စနစ်ကလည်းအဲ့ဒီဌာနဆိုင်ရာအသီးသီးအပေါ်ပြန်လည်အခြေခံထားတာကြောင့်စစ်မှန်တဲ့အောင်မြင်မှုရဖို့အဲ့ဒီအချက်တွေကိုပြင်နိုင်မှဖြစ်မယ်ဆိုတာကိုလည်းဒေါက်တာတမောင်တန်းကထောက်ပြပါတယ
်စသည်ကြေညာကိုချင်းတက်တဲ့အခါမှာစသည်ဒီကျွန်တော်တို့လူပေါင်းတွေကိုရေးဆွဲတဲ့အခါမှာဟိုကဌာနဆိုင်ရာအခြေခံကနေရေးဆွဲရတာဖြစ်လာတယ်ရှိသေးဌာနတွေကိုဖြစ်လာတယ်ဘတ်ဂျက်စနစ်ကလည်းအဲ့ဒီလိုပဲဖြစ်နေတယ်မာဒီတစ်ချက်ကတော့ပေါ့ချက်ကြလို့ကျွန်တော်ပြောနေတာဘတ်ဂျက်စနစ်ကဘာလို့ဖြစ်နေလဲဆိုရင်အမဘတ်ဂျက်ကိုကျွန်တော်ဖွဲလိုက်တယ်ဒါတော့စာစုကြည့်ပြောတဲ့ဆက်မှာပါတဲ့အကြောင်းပေါ်လဲရဆိုင်ကျူးဆိုလဲရဆိုင်ကျူးဌာနချာလဲရဆိုင်ကျူးရဲ့တစ်ခါထပ်ပြီးတော့အဲ့ဒီဘတ်ဂျက်ကိုသူ့ရဲ့အောက်မှာရှိတဲ့ဌာနတွေကိုပြန်ခွဲတယ်အဲ့ဒီဌာနတွေကနေတစ်ခါဥမာအချင်းဆိုင်ကျူးဌာနကိုရောက်မှဆိုဆိုင်ကျူးဌာနကနေမှတစ်ခါမြို့နယ် A မြို့နယ် B ပေါ့ဒါရှိတဲ့သတ်မှတ်ချက်ရရခပြန်ပြီးခွဲတယ်ဖွဲ့တဲ့အောက်မှာရောက်လာတဲ့မြို့နယ်အဆင့်ကိုရောက်လာတဲ့လက်တွေမှာကြတော့သူကဘတ်ဂျက်ကောင်းစင်နေနဲ့ရောက်လာတယ်။အဲဒီတော့ five budget ကြီးတစ်ဆိုင်တစ်ခုလုံးကအမအရည်သွေးညစ်ပင်ကြီးကိုလုပ်မယ်ဆိုတော့ကျွန်တော်တို့ကပြပုတ်မှုကိုအားပေးရမယ်။ဒါကြောင့်မို့ quality ကိုတက်အောင်လုပ်ရမယ်။ဒါမှ copy ကိုဖြစ်အောင်လုပ်မယ်ဆိုတော့အခြေခံပုံကနေ budget ကိုဖွဲ့စည်းထားတာမဟုတ်ဘူး။ဒီစဲဌာနတွေကဖွဲ့စည်းပုံပေါ်ကနေ budget ကိုပြဖွဲ့စည်းထားတာဖြစ်နေတယ်။အဲ့ဒါကြီးကိုထိမ့်သိမ်းမှုဖြစ်ဖြစ်နေတယ်အဲ့တော့ခုလုပ်နေတဲ့ NSTP ကအဲ့ဒီကနေမှလက်ရှိလုပ်ချင်တာကိုအကောင့်တဲ့ပေါ်ဖို့ဆိုတဲ့ဟာကိုလက်ရှိရှိနေတဲ့ budget စနစ်ကလည်းဘယ်လိုကူးပြောင်းမလဲအဲ့ဒါအစိန်ခေါ်ချက်ဖြစ်တယ
်။တခြားအရေးကြီးတဲ့အချက်တစ်ခုကတော့ဒီစီမံကိန်းကိုဥဆောင်မဲ့သူရဲ့အခန့်ကဏ္ဍဖြစ်တယ်လို့ဆိုပါတယ်
။သူတစ်ဖြစ်ဥဆောင်မဲ့ကိုဆောင်ကဒုတိယဝန်ကြီးနေထားနေဥဆောင်ရမှာဆိုတော့အဲ့ဒါလေးပုံလိုက်ကိုကစိန်ခေါ်ချက်တစ်ခုဖြစ်နေတယ်လို့ကျွန်တော်ထင်တယ်။နော်ဒါကဟိုကျွန်တော်တို့အလေးနဲ့ခြားစမ်းရမယ့်အဖိုင်ပေါ့နော်။အရင်အစိုးရလက်ထက်မှာတမရယုံဝင်ကြီးတွေကဥဆောင်ပြီးတော့လောက်တာတော့ပါပဲအဲပုဗ္ဗနေနေပြောရလို့ရှိရင်ဝင်ကြီးတစ်ပါးကကျွန်တော်ကိုပြောဘူးတယ်ခင်ဗျားတို့ကခင်ဗျားအဲ့ဒီဒီတမရယုံဝင်ကြီးဌာနတွေကပြောတာပြောတာတစ်ပိုင်းနဲ့ကျွန်တော်ကကျွန်တော်လုပ်နေတဲ့စီစဉ်နေတဲ့ရှိပြီးသားမလို့အဲ့ဒီစီစဉ်နေပဲသွားလာဆိုတဲ့သဘောမျိုးပြောဘူးတယ်အဲ့ဒီပြဿနာကြီးလက်ရှိအစိုးရမှာလည်းလာပြီးကျောင်းနိုင်တယ်အဲ့ဒါကိုဘယ်လိုကင်ပယ်မလဲဆိုတာကလည်းအဓိကစိန်ခေါ်ချက်ဖြစ်နေမယ်လို့ကျွန်တော်ထင်တယ
်အဓိကကြတဲ့အဲ့ဒီအခြေခံအချက်တွေကိုပြင်ဆင်ပြီးချင်းကပ်ပုံတွေမပြောင်းလဲနိုင်ရင်တော့စနစ်ဟောင်းနဲ့ပြန်ရောက်သွားနိုင်တယ်လို့ဒေါက်တာတင်မောင်တန်းကသတိပေးပါတယ
်အဲဒါမို့လူဝါဒကျန်တဲ့သတ်မှတ်ချက်များပြုရင်ပြောင်းလဲရေး regulatory reform လို့အင်္ဂလိပ်လိုပြောမယ်ဘူချုပ်ကိုင်းမှု short ချရေး decentralization အဲ့ဒီသုံးခုနဲ့အညီရေးထားတဲ့ MSCD မှာရေးထားတဲ့ action plan တွေပါတယ်ကိုကြောင်းဖို့လုပ်ဖို့လိုအပ်တယ်အဲ့ဒီနေရာမှာပြဌာန်းသတ်မှတ်ချက်များပြုရင်ကြောင်းလဲရေးကကျွန်တော်တို့ကြားတော့မကြားရဘူးဖြစ်နေတယ်။ဘိုးချုပ်ကသူဖြေလျှော်ရင်ကြားတော့မကြားရဘူးဖြစ်နေတယ်။ဒါကြောင့်မို့ပြောင်းကျင်တာတွေကိုဘယ်လိုပဲကြောင်းကြောင်းစနစ်အဟောင်းကြီးတွေကိုဝင်သွားပြီးကြောင်းကျင်တဲ့သူကိုလိုက်ကစနစ်အဟောင်းကြီးရဲ့တားဟောင်းကြီးဖြစ်သွားနိုင်တယ
်။ပြောင်းလဲမှုကိုဖော်ဆောင်မယ်ဆိုတဲ့ကြွေးကြော်ချက်နဲ့ရွက်ောက်ပွဲမှာအနံ့ရလာတဲ့ NLD အစိုးရဟာ2008ဖွဲ့စည်းပုံအရတမရတော်သားကိုယ်စားလှယ်တွေကလွတ်တော်အတွင်း25ရာခိုင်နှုန်းယူထားတာနဲ့ပြင်ပမှာလည်းအရေးပါတဲ့အခန့်ကဏ္ဍကိုယူထားပြီးအစိုးရရဲ့ပြောင်းလဲရေးအစီအစဉ်တွေကိုအတိုက်ခံပြုရပ်တည်နေတာကြောင့်ပြုပြင်ပြောင်းလဲမှုတွေအောင်မြင်သင့်သလောက်မအောင်မြင်ဘူးဖြစ်နေတယ်ဆိုတဲ့ပြောဆိုမှုတွေရှိနေပါတယ်။တစ်ဖက်မှာလည်းဘလို့ပဲအခက်အခဲတွေရှိနေစေဦးတော့ကိုယ့်ပါတီအတွင်းကိုယ့်အစိုးရအဖွဲ့အတွင်းမှာအရေးချင်းရှိတဲ့သူတွေကိုထိုက်တန်စွာခန့်အားတာဝန်ပေးမယ်ဆိုရင်တချို့ကိစ္စတွေမှာလက်ရှိအခြေအနေနဲ့ပိုပြီးအောင်မြင်နိုင်တယ်ဆိုတဲ့ထောက်ပြပြောဆိုမှုတွေလည်းရှိနေပြန်တာပါ။လာမယ့်အပတ်မှာတော့ဒေါက်ဆန်းစုကြည်ပြောသွားတဲ့အထက်ကတခြားဖွံ့ဖြိုးရေးအစီအစဉ်တွေကိုကောက်နှုတ်တင်ပြပေးသွားပါမယ်ခင်ဗျာ
ကိုစောဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းတွေမှာလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါ။cryptocurrency လို့ခေါ်တဲ့ digital ငွေကြေးဟာ online ပေါ်မှာသာလေပတ်သုံးဆွဲကြတဲ့ငွေကြေးမျိုးဖြစ်ပါတယ်။လူသိများတဲ့ bitcoin အပါအဝင် digital ငွေကြေးကိုလက်ခံတဲ့စီးပွားရေးလုပ်ငန်းတွေကတော့ကမ္ဘာနိုင်ငံတော်တော်များများမှာရှိနေပါပြီ။ဗဟိုဘဏ်တွေကတရားဝင်ထုတ်ဝေထားတာမဟုတ်တဲ့ digital ငွေကြေးကိုသုံးဆွဲသူဘာကြောင့်ပိုများလာပါသလဲ။ဘလို့အသာချက်တွေရှိပါသလဲဆိုတာကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်။
online ပေါ်မှာပဲလက်ပတ်သုံးဆွဲတဲ့ digital ငွေကြေး cryptocurrency တွေကိုလေသုံးတဲ့သူတွေပိုပိုများလာတာเนาะကိုသားညို
2009ခုနှစ်မှာ bitcoin ဆိုပြီးတော့စမိတ်ဆက်ခဲ့ပြီးခဲ့ကနောက်ထပ် digital ငွေကြေးအမျိုးစုံပေါ်လာတာအခုဆိုလို့ရှိရင်အမျိုးအစားပေါင်း100မကရှိနေပြီဗ
ျ cryptocurrency လက်ခံတဲ့စီးပွားရေးလုပ်ငန်းတွေလည်းတော်တော်များလာတာရှင်အခုဆိုရင်ဒီ Australia နိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့မြို့နှစ်ခုမှာဆိုလို့ရှိရင် cryptocurrency အထူးသဖြင့်ဒီ bitcoin ငွေကြေးနဲ့ပေးလို့ရပြီတဲ့Great Barrier Reef Center ကြောက်တန်းတွေကြောင့်မလို့ဒီကမ္ဘာလက်ခီးသွားတဲ့အလားများတဲ့ Queensland ပြည်နယ်က Agnes Water ဆိုတဲ့မြို့နဲ့ 1770 ဆိုတဲ့မြို့နှစ်ခုမှာလေသန္တာကြောက်တန်းတွေရဲ့တောင်ဘက်မှာရှိတဲ့မြို့တွေပေါ့
Digital ငွေကြေးတွေထဲမှာ Bitcoin ကတော့တန်ဖိုးအများဆုံးပဲ Bitcoin တစ်ခုကို American Dollar 9500ကျော်တန်တာမှဆွေးမြင်မှာဒီ Bitcoin အပါအဝင် Digital ငွေကြေးသုံးကြသူတိုင်းစီမှာသက်ဆိုင်တဲ့ငွေကြေးအတွက် Online Account တွေရှိကြရတယ်အပြစ်မှတကယ်သုံးဆွဲလဲပတ်နေတဲ့ငွေကြေးစစ်နဲ့ digital ငွေကြေးကိုဝယ်ထားကြရတာပေါ့ငွေချေတဲ့ကာကြတော့ digital ငွေကြေးလက်ခံတဲ့ site တွေမှာလွယ်လွယ်ကူကူပေးလိုက်ရုံပဲ
ဒီမှာအရေးကြီးတာတစ်ခုကတော့ဒီ smartphone ထဲမှာကိုယ်သုံးတဲ့ digital ငွေကြေး app ရှိဖို့တော့လိုပါတယ်ဒါမှငွေပေးငွေချေတာတွေလုပ်လို့ရမှာလေကိုယ့်ရဲ့ smartphone ကိုကိုယ့်ရဲ့ digital ပတ်စံအိတ်လို့သုံးရတဲ့သဘောပေါ့ Australia က Agnes Water နဲ့ဒီ1770မြို့နှစ်ခုကဒီစီးပွားရေးလုပ်ငန်းပေါင်း30ကျော်မှာ bitcoin ငွေကြေးကိုလက်ခံနေပြီတဲ့ဆိုင်တွေက customer စီက digital ငွေကြေးကိုလက်ခံလိုက်ပြီးလို့ရှိရင်အဲ့ဒီငွေကြေးတန်ဖိုးနဲ့ညီတဲ့ Australia dollar ပြောင်းယူလိုက်ရုံပါပဲ။ Australia ကိုလာလဲတဲ့သူတွေထဲမှာ digital ငွေကြေးသုံးချင်ပေနိုင်ငံတကာခီးသည်တွေကိုဆွဲဆောင်ဖို့အကြံရပြီးတော့ Travel by Bit ဆိုတဲ့ company ကိုတည်ထောင်ခဲ့တဲ့ Celeb Yao ကတော့ digital ငွေကြေးကမှကမ္ဘာငွေကြေးအစ်စ်လို့ဆိုရရှင
့် receive payments from anyone anywhere around the world without the thought of exchange rates.or any risk
ကဘာဘယ်နေရာဘယ်သူစီကားပဲဖြစ်ဖြစ်ပေးချီတဲ့ငွေကိုငွေလဲနှုန်းတို့အလင်ခံရမှာတို့စိတ်ပူနေစရာမလိုပဲရနိုင်မှာဖြစ်ပါတယ
်အခုခေတ်မှာကိုယ့်ရဲ့လာကကူတော်မှာ digital ငွေကြေးနဲ့လိုချင်ကြသူတွေရှိတယ်လို့စစ်တမ်းတစ်ခုမှာတွေ့ရတယ်ဗျခီးသွားတဲ့အခါမှာအကျွေးဝယ်ကတ်တွေပတ်စံတွေအများကြီးတည်မသွားခြင်းတဲ့သူတွေအတွက်ကြတော့အခုလိုမျိုး digital ငွေကြေးကအဆင်ပြေမယ်အနောက်နိုင်ငံတော်များများမှာလည်း digital ငွေကြေးကိုလက်ခံတဲ့ဆိုင်တွေနေရာတွေတော်တော်များများရှိနေတယ်ဆိုတော့အခက်ခဲတော့သိပ်မရှိလာတော့ဘူးဗျ
cryptocurrency digital ငွေကြေးနဲ့ကမ္ဘာပတ်နေကြသူတွေလည်းမနည်းဘူးလေအဲဒါကြောင့်လဲ travel by bit ကအဲ့လိုလူမျိုးတွေကိုဆွဲဆောင်နိုင်ဖို့အခုလိုလုပ်လိုက်တာပဲရှေ့ပြေးအမြင်ရှိတယ်လို့ပြောရင်မမှားဘူးပေါ့ဒါကြောင့် Agnes Water နဲ့1770မျိုးတွေကစီးပွားရေးလုပ်ငန်းတွေကလည်းလက်ခံကြတာပေါ့သူတို့မျိုးနိုင်ငံတကာခီးသွားတွေပိုလာကြလိမ့်မယ်လို့ Agnes Water မျိုးကဒီအိမ်ချမ်းမြေလုပ်ငန်းလုပ်တဲ့သူ Gordon Christian ကတော့မျှော်လင့်နေတယ်ရှင
် I thought this was a really great strategic move for us as a town to be able toreally capture the world's attention
ကျွန်တော်တို့မျိုးဘောကဘာကစိတ်ဝင်စားမှုရလာဖို့အတွက်စိတ်ကိုကောင်းတဲ့လှုပ်ရလို့ကျွန်တော်ကတော့ထင်ပါတယ် Great Barrier Reef သန္ဓေကျောက်တန်းတွေရဲ့တောင်ပိုင်းမှာရှိတဲ့ကျွန်တော်တို့မျိုးစီကိုအဲ့ဒါတွေလာကြဖို့အတွက်ထိရောက်တဲ့ဆွဲဆောင်မှုလို့လည်းထင်ပါတယ
် Agnes Water မျိုးကဒီ cryptocurrency နဲ့လက်ခံတဲ့စားတောက်ဆိုင်တစ်ခုရဲ့ General Manager Jack Michael Moore ကလည်းEthere သူတို့မျိုးပိုလာအောင်လို့လုပ်နိုင်မယ့်နီလန်အားလုံးကိုကြိုးဆိုရဲလို့ဆိုရဲ
We're always looking for the next thing in town that's going to give us that edge to kind of
Etherey ပိုလာကြဖို့အတွက်ဘယ်လိုအသစ်စမ်းတွေနဲ့ဆွဲဆောင်ရမလဲဆိုတာကိုကျွန်တော်တို့ကအမြင်မျက်စိဖွင့်နားဖွင့်ထားကြပါတယ
်ဒီမျိုးရောက်နေတဲ့ခီးတဲ့တယောက်ရဲ့အမြင်ကိုလည်းနားထောင်ကြည့်ရအောင
် A little bit futuristic but I'm sure that
နည်းနည်းတော့ခေတ်ရှိပြီးပြီမယ်တဖြည်းဖြည်းတော့အောင်မြင်လာမယ်လို့ထင်ပါတယ်
cryptocurrency လို့ခေါ်တဲ့ digital ငွေကြေးတွေကလွန်ခဲ့တဲ့နှစ်ပိုင်းတွေကြာမှာအရန်ခက်စားပြီးတော့သုံးဆွဲရတဲ့သူတွေများလာကြတာပါတကယ်တော့ digital ငွေကြေးတွေကဗဟိုဘဏ်တွေကတည်ဝင်ထုတ်ထားတဲ့ငွေကြေးမဟုတ်တဲ့အတွက်သူတို့တန်ဖိုးကိုဗဟိုဘဏ်တွေကသတ်မှတ်တာမဟုတ်ပါဘူးဒါကြောင့်မလို့ digital ငွေကြေးတွေကနိုင်ငံတွေရဲ့တည်ဝင်ဘဏ်လုပ်ငန်းစနစ်တွေထဲမှာလဲပတ်နေတဲ့ငွေကြေးတွေထဲမှာလည်းမပါပါဘူး
။ online ပေါ်မှာသာလက်ပတ်နေတဲ့ငွေကြေးဖြစ်လို့ဒီလက်ဆောက်လက်ကင်ပြနိုင်တဲ့ငွေဆက်ကူမျိုးငွေအကျွေစိတ်မျိုးတော့မရှိဘူးလေ။ပထမဆုံး digital ငွေကြေး bitcoin ကိုတီထွင်ခဲ့တဲ့ Satoshi Nakamoto ဆိုသူကဘန်တွင်နဲ့မပတ်သက်တဲ့ဒီ peer to peer electronic cash system စနစ်ကိုစပြီးတော့မိတ်ဆက်ခဲ့တာပါ။digital ငွေကြေးသုံးသူနှစ်ယောက်ကြား online ပေါ်မှာလွယ်လွယ်ကူကူငွေပေးငွေယူလုပ်နိုင်မဲ့စနစ်မျိုးဖြစ်ပါတယ် cryptocurrency digital ငွေကြေးတွေအတွက် online ပေါ်မှာအယောင်ွယ်ဈေးကွက်မျိုးတည်ထန့်ရှိပါတယ
် cryptocurrency တန်ဖိုးကရောင်းလိုအားဝယ်လိုအားပေါ်မှာမူတည်တဲ့အတွက်တန်ဖိုးအတက်ကျနှုန်းကကျန်းနိုင်တယ်မဆုမြတ်မောက်နောက်ပြီးတော့သူက online ပေါ်မှာပဲလေပတ်နေပြီးတော့ဘသူဘဝပိုင်ဆိုင်နေဆိုတာသိစရာမလိုတဲ့အတွက်ငွေဖြူငွေမဲခွာချသူတွေနောက်ခွန်ရှောင်းသူတွေတရားမဝင်မူးယစ်ဆေးတို့လက်နက်တို့အယောင်းဝယ်လုပ်သူတွေကြိုက်ကြတဲ့ငွေကြေးမျိုးလည်းဖြစ်တယ်ဗ
ျကမ္ဘာတဝန်းမှာဒီတရားဝင်သုံးဆွဲနေကြတဲ့ငွေကြေးတွေကဗဟိုဘဏ်တွေကတရားဝင်ထုတ်ဝေအသိအမှတ်ပြုထားတာဖြစ်လို့ဘဏ်တွေအစိုးရတွေရဲ့စက်မှတ်ကာကွယ်မှုကိုရကြပါတယ် cryptocurrency digital ငွေကြေးတွေကြတော့အဲ့လိုမျိုးမရကြဘူးဒါပေမဲ့စိတ်ချရတယ်လို့ယူဆရတဲ့ဒီဥပမာ bitcoin လို့ digital ငွေကြေးမျိုးကြတော့online ငွေကြေးဈေးကွက်ထဲမှာလက်ပတ်နေတာ18တန်းလောက်ရှိပါတယ်။ American dollar နဲ့ဆိုရင်တော့တန်ဖိုးကဒေါ်လာ140ဘီလီယံလောက်ရှိနေပါတယ်။ဒါကြောင့်လဲ Australia နိုင်ငံက Agnes Warden နဲ့1770မြို့တွေကသူတို့မြို့ကိုလာလဲသူတွေအနေနဲ့ Bitcoin digital ငွေကြေးသုံးလို့ရပါတယ်လို့ကြော်ညာဆွဲဆောင်နေတာဖြစ်ပါတယ်ရှင်။
ကိုသားညိုဦးစီစဉ်တင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မအေးတန်တာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
လာပါအလုံးစေးလက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းရောင်သတင်းလာမှာတော့ရုပ်ရှင်တရုတ်ဆောင်မင်းသားတွေရဲ့နှစ်စဉ်ဝင်ငွေစီရင်ပြုစုတာမှာဘယ်မင်းသားကဝင်ငွေအများဆုံးနဲ့ထိတ်ဆုံးကရသွားပါသလဲဒီလိုမျိုးထင်ပေါ်ကျော်ကြားသူတွေနဲ့ကမ္ဘာတစ်လောကအမှုပညာရှင်တွေရဲ့သတင်းတူတူထွားတွေကိုသက်တမ်းရောင်သတင်းလာအစီအစဉ်မှာပြောပြပေးနေပါတယ်ရုပ်ရှင်တရုတ်ဆောင်မင်းသားတွေရဲ့နှစ်စဉ်ဝင်ငွေစီရင်မှာဟောလိဝုဒ်မင်းသားကြီး George Clooney ကဝင်ငွေအမြင့်ဆုံးရတဲ့မင်းသားဖြစ်သွားပါတယ်။မနစ်တုန်းကသူ့ရဲ့ Tequila ရမကာလုပ်ငန်းကုမ္ပဏီကိုရောင်းချလိုက်ရတာကြောင့်ဝင်ငွေအမြင့်ဆုံးဖြစ်သွားတော့ပါ။အသက်58နှစ်အရွယ်မင်းသား Clooney က2018ခုနှစ်ဇွန်လကနေပြီးတော့2018ဇွန်လအတွင်းမှာခန့်မှန်းညီဝင်ငွေ239သန်းရရှိခဲ့တယ်လို့ Forbes Magazine ကဖော်ပြပါတယ်။ဒါဆိုရင်ရုပ်ရှင်နဲ့ရုပ်မြင်သံကြားတွေမှာသူပါဝင်တရုတ်ဆောင်ခဲ့တဲ့35နှစ်တာကာလအတွင်းမှာအမြင့်ဆုံးရတဲ့နှစ်စဉ်ဝင်ငွေဖြစ်ပါတယ်။ဒါမဲ့လေမင်းသား George Clooney က Many Monsters ဆိုတဲ့ရာဇဝတ်မှုတဲတဲ့ရင်ဘူးက2016ခုနှစ်မှာရိုက်ကူးခဲ့ပြီးတဲ့နောက်ပိုင်းမှာဘယ် Hollywood ရုပ်ရှင်မှာပါဝင်ပြီးတရုပ်ဆောင်တာမရှိပါဘူး။သူပူရဲပြီးတော့တည်ထောင်ခဲ့တဲ့ Casamigos Tequila Company ကို2018ခုနှစ်ဇွန်လက Diageo ဆိုတဲ့ British ရမကာ Company ကိုရောင်းချခဲ့လို့အမျက်အစွန်းဝင်အတော်ရသွားတာပါ။သူပြီးသွားရင်တော့မင်းသား Dwayne The Rock Johnson ကဝင်ဝင်124သန်းနဲ့ဒုတိယနေရာလိုက်ပါရင်ဒီနေ့အတွက်မှာအဓိကမင်းသားဖြစ်နေသူပါဝင်ပြီးရိုက်ကူးတဲ့ Jumanji Welcome to the Jungle နဲ့တခြားရုပ်ရှင်ဇာတ်လမ်းတွေကနေပြီးဝင်ငွေရခဲ့တာပါရုပ်ရှင်တရုတ်ဆောင်တွေအပါအဝင်နာမည်ကြီးအကျော်မော်ရီရဲ့ဝင်ငွေကို Forbes Magazine ကနှစ်စဉ်ပြုစုတော့မှာ Forbes Magazine ကအခုလိုမျိုးထုတ်ပြန်တဲ့စီးရင်ရဆိုရင်ဝင်ငွေအမြင့်ဆုံးရတဲ့အမျိုးသားရုပ်ရှင်တရုတ်ဆောင်10ဦးရဲ့စုစုပေါင်းဝင်ငွေကဒေါ်လာ984သန်းရှိပေမဲ့လေနိုင်ရှင်ကြည့်မယ်ဆိုရင်တော့အမျိုးသမီးတရုတ်ဆောင်ဝင်ငွေအများဆုံးရတဲ့10ဦးရဲ့စုစုပေါင်းဝင်ငွေကစုစုပေါင်းမှာဒေါ်လာ186သန်းပဲရှိတာပါအမျိုးသမီးတရုတ်ဆောင်တွေထဲမှာဆိုရင်တော့မင်းသမီး Scarlett Johansson ကအခွန်မဆောင်ခင်စုစုပေါင်းရတဲ့ဝင်ငွေ 40.5 သန်းနဲ့ထိတ်ဆုံးမှာရှိပါတယ်အမျိုးသားတရုတ်ဆောင်တွေကိုပို့ပြီးတော့နေရာပေးတဲ့ Superhero နဲ့ဇက်ကျန်းကားတွေကဈေးကွက်မှာပို့ပြီးတော့နေရာရတယ်လို့တန်းတဲ့ချီရုံတင်ဝင်ငွေတွေရနေတာကြောင့်အခုလိုမျိုးအမျိုးသားအမျိုးသမီးတရုတ်ဆောင်ဝင်ငွေကာဟာချက်ဖြစ်တာပါ
We getting close. You all know the drill. Intercept the convoy. Watch out for cable. Hit it.
နောက်ဆက်ရှိခုနဲ့ဝင်ငွေစင်ကို Force Magazine ကထုတ်ပြန်ရမှာ2019ခုနှစ်ဇွန်လကနေပြီးတော့2018ဇွန်လထိရတဲ့အခွန်မဆောင်မီစုစုပေါင်းဝင်ငွေတွေကိုစုဆောင်ပြီးပြုစုခဲ့တာဖြစ်ပါတယ်။ Nielsen ကုမ္ပဏီကရတဲ့အချက်နဲ့ရုပ်ရှင်လုပ်ငန်းဆိုင်ရာ IMDB ကုမ္ပဏီကရတဲ့အချက်လက်နဲ့ဒီလုပ်ငန်းတွေနဲ့ပတ်သက်တဲ့ကြွမ်းကျင်တဲ့သူတွေနဲ့အကြော်မော်တွေကိုတွေ့ဆုံမေးမြန်းထားတာကိုအခြေခံပြီးတော့ဒီဝင်ငွေစည်းကိုပြုစုခဲ့တာလည်းဖြစ်ပါတယ်။ IMF မင်းသား Robert Downey Jr. ကအမျိုးသားတရုတ်ဆောင်စီးရဲ့နံပါတ်3မှာရှိပြီးတော့ဝင်ငွေခန့်မှန်းစီဒေါ်လာ81တန်ရပါတယ်။သူ့နောက်မှာဆိုရင်တော့ Avengers Infinity War တဲ့ကမင်းသား Chris Hemsworth ကဒေါ်လာ64တန်ခွဲဝင်ငွေရထားပါတယ်။ဝင်ငွေအများဆုံး10ဦးစီးနှင်းမှာပါတဲ့တခြားသူတွေဆိုရင်တော့ Hollywood ကမဟုတ်ရင် Bollywood ရဲ့နာမည်ကျော် Salma Khan ကဝင်ငွေဒေါ်လာ38တန်ခွဲနဲ့နံပါတ်9။နောက်ပြီးနောက်ထပ် Bollywood မင်းသားတစ်ယောက်ဖြစ်တဲ့ Akshay Kumar ကတော့ဒေါ်လာတန်40ကျော်နဲ့နံပါတ်9နေရာမှာရှိပါတယ်။American မင်းသား Will Smith ကဒေါ်လာ42တန်းနဲ့နံပါတ်6နေရာကိုယူထားပါတယ်ရှင
် Hey y'all's friend I gotta tell you something Oh yeah I wanna be a celebrity yeah
ဒီတက်တော့ရောင်တင်းတော်အစီအစဉ်ကို Radio မှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna
say မေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တတ်တရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းမှာတော့မမမြင့်စုကသူဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင
်။မင်္ဂလာပါရှင်။ဒီကျမကကျမရဲ့ယုံကြည်ရာကျမရဲ့ခံယူချက်ဘဝရည်တည်ချက်အကြောင်းတစ်စီတစ်ဆောင်ပြောပြချင်ပါတယ်ရှင်။လူတိုင်းမှာကိုယ့်ယုံကြည်ချက်နဲ့ကိုယ်ရှိကြပါရဲ့။လူတူကသူ့ပေါ်ယုံတယ်အဖြစ်ချက်တစ်ခုကိုယုံတယ်ကိုယ်ဝယ်တက်ဝင်ရန်ဘာသာတရားပေါ်မှာယုံကြရဲ့။ကျမရဲ့ယုံကြည်ချက်ကတော့ပကတ်လွဲတော့လက်ပြီးကဘာကိုအုပ်စိုးနိုင်ဟင်ဆိုတဲ့စကားပုံလေးကိုအခြေခံပါရဲ့။ထပ်ထည့်ဆွတ်ပြီးပြောရရင်တော့ကျမတော့အသိပညာဉာဏ်နဲ့ပြည့်စုံတော့မိမိကိုယ်ကိုမိမိယုံကြည်မှုရှိတော့ပကံလွဲတော့လက်တူသည်ကဘာကိုအုပ်စိုးနိုင်လို့ပေါ့ဟုတ်ပါရဲ့ကျမတို့အမျိုးသမီးတွေကလှပဖို့ကျမ်းမာဖို့အရေးကြီးရဲ့ဆိုတာအားလုံးသဘောပေါက်ကြပါရဲ့ဒါပေမဲ့စားဝတ်နေရေးအတွက်ရုန်းကန်နေကြရရဲ့ကျမတို့မြန်မာပြည်ကအမျိုးသမီးတွေရဲ့ပကံလွဲတဲ့လက်တွေဟာတန်မာရဲ့လားအားရှိရဲ့လားအတန်မာဘူးဆိုရင်တန်မာလားကျမတို့ဘာလုပ်ပေးနိုင်မလဲဘလို့ပံ့ပိုးပေးနိုင်မလဲဒီနေရာမှာကျမယုံကြည်ရာတစ်ခုကကျမမအလုပ်လုပ်နိုင်မယ်အလုပ်လုပ်နိုင်မှအာဟာရပြတတ်အောင်စားနိုင်မယ်ပို့ပြီးကျမ်းမာလာမယ်ဒီလိုမှမဟုတ်ရင်တော့မကျမ်းမာခြင်းစင်းရဲခြင်းနဲ့ဓာတ်ရုပ်မီရိုက်ပြီးစင်းရဲတာချက်ပိုးစင်းရဲမကျမ်းမာတာချက်ပိုးမကျမ်းမာဖြစ်ပြီးဘဝလူနေမှုအဆင်အတန်းတွေပို့ပြီးချို့တက်လာရတာပေါ့ကျမကလေဆရာဝန်တယောက်အနေနဲ့လူနာကိုစိတ်ပိကုသယုံခွဲစိတ်ကုသပေးယုံနဲ့လုံလောက်တယ်လို့ဘယ်တော့မှမချင်ခဲ့ပါဘူးကျမကြီးကောင်းမှုအတွက်ခြေခံစားဝတ်နေပြည်လဲဖို့ပြောပါရဲ့အဲ့ဒီအတွက်အလောက်ကင်ခွင်လန်းတွေအထူးသဖြင့်အမျိုးသမီးတွေအတွက်အလောက်ကင်ခွင်လန်းတွေပိုပြီးရရှိအောင်ကျမတို့စောင့်ရွက်ကြရမယ်အလောက်ကင်ဆိုတဲ့နေရာမှာရုံကန်ထဲမှာရုံဝတ်ဆောင်အပြင်နဲ့ထိုင်းပြီးအလောက်လုပ်နေရမှာလို့မဆိုလိုပါဘူးဥပမာဈေးထဲကပြန်ကျသေးတဲ့အမျိုးသမီးတယောက်ကိုလိုအပ်တဲ့ငွေအရင်းအနှီးအတက်ပညာစိတ်ထုတ်ပေးပြီးကိုယ်ပိုင်တနိုင်တပိုင်မွေးမြူရေးလုပ်ငန်းထူထောင်နိုင်အောင်ပံ့ပိုးပေးရလဲအလောက်ကိုင်ထန်တီးပေးခြင်းတစ်ခုပါပဲအလောက်ကိုင်တိုးတက်မှဝင်ငွေတိုးတက်လာမယ်မိမိကိုယ်ကိုအားကိုးနိုင်တဲ့အခြေအနေရောက်ရှိလာမယ်ကိုယ့်မိသားစုကိုပိုးပြီးထောက်ပံ့နိုင်မယ်အဲဒီတော့မှနောက်ဆက်တွဲအနေနဲ့ကျန်းမာရေးလည်းကောင်းလာမယ်ကိုယ်ကျန်းမာစိတ်ချမ်းသာရင်ကိုယ့်ဘက်ဝင်ခြင်းကိုယ့်မိသားစုကိုနေအေးပျော်ရွှင်နိုင်စီမယ်ဒီလိုနဲ့ပဲတူတူယောက်ကစားတတိုင်းပြည်လုံးကျန်းမာပျော်ရွှင်ကြရမှာပေါ့ကျမယုံကြည်တဲ့အမျိုးသမီးတွေအတွက်အလောက်အကိုင်းအခွင့်အလမ်းတိုးတက်ဖွံ့ဖြိုးရေးရည်မှန်းချက်တွေတကယ်ဖြစ်လာဖို့လိုအပ်တဲ့အတတ်ပညာအသိပညာတွေခုလက်ရှိမှာတိုးပေါင်းအောင်တည်ယူနေပါတယ်။ဒါပေမဲ့ဒီလိုတော့တယောက်ရဲ့စွမ်းပကားနဲ့မိမတိုင်းနိုင်ငံလုံးမှာရှိရဲ့ကျမတို့ရဲ့အမေတွေအမတွေမိမတွေကိုကူညီပေးနိုင်ဖို့ဆိုတာဘယ်လို့မှမဖြစ်နိုင်တဲ့ကိစ္စပါ။ကျမတို့အားတွေလိုပါတယ်။ စုပေါင်းမြင့်တဲ့အင်အားတစ်စုံဟာအရာရာကိုအောင်မြင်စေပါတယ်။ဒီတော့ဒီနေရာကနေကျမတို့ညီကိုမောင်နှမတွေအားလုံးကိုအမျိုးသမီးများလူနေမှုဘဝတိုးတက်ရေးလုပ်ငန်းတွေအတွက်တရက်တာပါဝင်ဖို့တိုက်တွန်းရင်းနဲ့ကျမရဲ့ယုံကြည်ရာအကြောင်းအရာလေးကိုဆုံးသက်ပါရစေရှင်။ကျေးဇူးတင်ပါတယ်ရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။လာမယ့်အင်္ဂါညတရရဲ့လေးလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်။
ပရရှိပါခင်ဗျာမြန်မာပြည်သက်တွေအကြိုက်တွေ့ကြတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook ဆမ်မနာဘောကနေပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်မတော်ကာကွယ်ဦးစီးချုပ်ယုံနဲ့တခြားစစ်တပ်နဲ့နွယ်တဲ့အကောင့်တွေကိုဖယ်ရှားလိုက်တာကြောင့်မလို့လူမှုကွန်ရက်သုံးဆွဲတဲ့မြန်မာတွေကြားမှာကန့်ကွက်သူတွေထောက်ခံသူတွေနဲ့အတော်လေးကိုပွဲစီခဲ့ပါတယ်တစ်ဖက်မှာတော့ Facebook စာ VK ဆိုတဲ့ရုရှားခြေဆိုင်လူမှုကွန်ရက်ကိုတုံးဖို့လှုံ့ဆော်မှုတွေလည်းရှိလာပါတယ်ဒါကြောင့်မလို့ Facebook ရဲ့အခုလိုရေးယူမှုမျိုးဟာတကယ်ပဲသူတို့ခေါ် community standards ခေါ်တဲ့သူရဲ့စံနဲ့ရောညီရလားအခုလိုပိတ်ပင်တာကြောင့်လွတ်လပ်စွာပြောဆိုခွင့်ပေါ်တက်ရောက်သွားနိုင်သလားတစ်ဖက်မှာ VK လူမှုကွန်ရက်ကရောတကယ်ပဲလွတ်လပ်ရလားဒီအကြောင်းကိုလာမယ့်အင်္ဂါနေ့ညတဲ့လီလိုက်အစီအစဉ်မှာဆွေးနွေးပါမယ်ပါဝင်ဆွေးနွေးမိများလူတွေသရရှိနေအနေနဲ့ကိုယ့်ရဲ့ telephone number တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကို့အမည်ကို့ရဲ့မိခွန်းတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။မနေ့ပြန်အင်္ဂါညတည်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ view မြန်မာပိုင်းရဲ့တနင်္လာညချမ်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။မနေ့ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24/40/41နဲ့လှိုင်းလက်မီတာ190တို့ကနေဖက်ယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်တွေမှာတော့စီးပွားရေးကဏ္ဍ၊သုတဆုံလေအမေရိကန်တခွင်းနဲ့မနေ့ခင်းတိုင်းတင်ဆက်ပေးနေကြ။အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။စီစဉ်နေအဆုံးမသက်ခင်မှာအခုကြံနေသေးတဲ့ချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတက်လှည့်ကြီးညာပေးပါအောင်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့အစိုးရရဲ့လျှို့ဝှက်ဆိုင်ရွက်စတဲ့နေလက်ဝဲတွေးရှိမှုနဲ့ဖမ်းဆီးတရားစွဲဆိုခံခဲ့ရတဲ့ Riders သတင်းတောင်နှစ်ဦးကိုဒီကနေ့ထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်ပါတယ်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ Riders သတင်းထောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီကနေ့ပြစ်ဒဏ်ဆင်းရဲတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံတွင်အဓိကအတိုက်ခံလို့နောက်ဆုံးထိန်းချုပ်ထားတဲ့ဒေသကိုပြန်လည်သိမ့်ပိုက်ရေးဆီးရီးယားအစိုးရကထိုးစစ်ဆင်မဲ့အပေါ်အီရန်ဘက်ကထောက်ခံကြောင်းပြသလိုက်ပါတယ်။ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအစ်လစ်ဒေသမှာအကြမ်းဖက်ဝါဒီတွေမရှိသင့်တော့ဘူးလို့အီရန်ဘက်ကပြောဆိုတာဖြစ်ပါတယ်။ဘရာဇီးနိုင်ငံရဲ့တက်တန်းအရင်ဆုံးပြတိုက်ချင်းမှာမိအကြီးအကျယ်လောင်ကျွမ်းခဲ့ပါတယ်။မိလောင်နာကိုအပိတ္တနှိမ့်တက်နိုင်မှုအတွက်နောက်ထပ်နိုင်ပိုင်းလောက်အချိန်ယူရအောင်မယ်လို့လည်းမိသက်ဌာနကပြောပါတယ်။နှစ်ပေါင်း100တက်တန်းရှိတဲ့ National Museum အမျိုးသားပြတိုက်မှာရှေးဟောင်းပစ္စည်းတန်း20ကိုထိမ့်သိမ်းထားတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာတော့အမျိုးသမီးနှစ်ဦးကိုလိင်တူချင်းဆုံမဲ့မှုအတွက်အစ္စလာမ်ရဲ့ဥပဒေအရအများပြည်သူရှေ့မှောက်မှာဒီကနေ့တနင်္လာနေ့မှာကျင်းပအပြစ်ပေးပါတယ်။လူပေါင်း100လောက်တက်ရောက်ကြီးရှုခဲ့ကြတဲ့မလေးရှားနိုင်ငံအရှေ့မြောက်ပိုင်းတရန်ဂါနူးပြည်နယ်ကအစ္စလာမ်ရဲ့ရှာရီယာခုံရုံးမှာအမည်ဖော်ပြမထားတဲ့အသက်32နှစ်နဲ့22နှစ်အရွယ်အမျိုးသမီးနှစ်ဦးကိုပြစ်ဒဏ်ဆင်းရဲတာဖြစ်ပါတယ်။အာဖရိကတိုက်အတွင်းဆက်မှုဖွံ့ဖြိုးရေးကနေအခြေခံအဆောက်အုံထိကဏ္ဍပေါင်းစုံအထက်ရည်ရပြီးတရုတ်အစိုးရကအာဖရိကအတွက်ရန်ပုံငွေအသစ်အဖြစ်ဒေါ်လာ60ဘီလီယံတိုးချဲ့ပေးဖို့ကတိပြုလိုက်ပါတယ်ရှင်
တရင်ကျင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါရဲ့ရှင်တရင်နာညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုသားညုံဦးဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါရဲ့ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြင့်တာဝူယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြည်ပချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါရဲ့ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေကောင်းသောညချမ်းဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.